Welcome to the Voice of America in Burmese.
Mengla menakin ma view American tan ne ma bai ye 2018 khu ne ogola 22 ye bor khu ne menakin atan lwe season ne go Washington DC ka ne bi lo line meter 30 40 48 pyin view ye Facebook samena ka ne de dai yai thol lwe pe ni ba khmyar ကျွန်တော်ကျော်လင်မအခုမနေ့ပိုင်းစီစဉ်လေးကိုတင်ဆက်ပေးမှာပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့သမရထရမ့်ရဲ့ရွေးကောက်ပွဲမှာဆက်စည်းရုံးအဖွဲ့ကိုဦးဆောင်ခဲ့တဲ့ပေါ်မနဖော်မှာပြစ်မှုရှိတဲ့ထင်ရှားတယ်ဆိုပြီးခွန်သမားရေးအဖွဲ့ကဒီကနေ့ဆုံးဖြတ်လိုက်ပါတယ်ရုရှားနိုင်ငံကကုမ္ပဏီနည်းနဲ့လူပုဂ္ဂိုလ်တချို့ပေါ်ဖိတ်ဆို့ထားတဲ့အရေးယူမှုတွေချိုးဖောက်တဲ့အတွက်ပြစ်ဒဏ်အသစ်တွေထမှန်ချမှတ်လိုက်ပါတယ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမနေ့ကစင်ကာပူနိုင်ငံမှာမင်းငုပြောကြားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နေတူတပြပေးသားမှာ
ကောင်းပါပြီအဲ့လိုမျိုးသတင်းတွေနားဆင်ရပြီးဆက်ပြီးတော့ကြားရမယ့်အထက်မှာဆိုရင်တော့
We must remove unelected representatives from the legislature but we shall do that through negotiation and step
အရကရမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်စင်ကာပူနိုင်ငံမှာရှင်းပြနေတာပါဒီအကြောင်းအပြည့်အစုံကိုမကြာခင်ကြားပါမယ်အဲ့ဒါအပြင်အမေရိကန်ပြည်ထောင်စုမီဇိုရီပြည်နယ်ကလူမှုကွန်ရက်အဖွဲ့တစ်ခုမြန်မာနိုင်ငံကိုဒီကနေ့ရောက်လာမယ်ဆိုတဲ့အကြောင်းစေတနာဝန်ထမ်းစာတင်ပေးနေသူမြန်မာနိုင်ငံသား3ဦးထိုင်းလူမှုကြီးကြပ်ရေးအဖွဲ့ကဖန်စီသွားတဲ့အကြောင်းဆက်လာတွေကိုနားဆင်ရမှာပါနောက်ပိုင်းကြာလို့ရှိရင်လည်းအင်ကာညတိုက်ရိုက်လေလိုင်းစီစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဒေါက်ခင်မျိုးသက်တို့ကကြေညာကြပါလိမ့်မယ်ခင်ဗျာ
သမရထွန့်ရဲ့ရွေးကောက်ပွဲမဲ့ဆွေစီယုံရေးအဖွဲ့ကိုဥဆောင်တဲ့ပေါ်မနဖော့အပေါ်တင်ထားတဲ့ဗန္ဒာရေးဆိုင်ရာရာဇဝတ်မှု18ခုထဲက8ခုမှာပြစ်မှုထင်ရှားကြောင်းခွန်သမာတိအဖွဲ့ကအင်္ဂါနေ့မှာအဆုံးဖြတ်ပေးလိုက်ပါတယ်။ဒါဟာသမ္မတထရမ့်နဲ့နှိစက်တဲ့ပုံကိုယ်တွေအပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အထူးစုံစမ်းစစ်ဆေးရေးမှုအနေနဲ့ရုံးတော်မှာပထမဆုံးအကြိမ်အောင်မြင်မှုရရှိလိုက်တာဖြစ်ပါတယ်။မနဖော့အပေါ်တင်ထားတဲ့တခြားဆွဲချက်10ခုကိုတော့ခွန်သမာတိအဖွဲ့ကအပြစ်ရှိတယ်မရှိဘူး။မဆုံးဖြတ်နိုင်ခဲ့တဲ့အတွက်မှားယွင်းသောစစ်ဆေးစီရင်မှုအဖြစ်တရားသူကြီးကဆုံးဖြတ်လိုက်ပါတယ်။အင်္ဂါနေ့ကတရားရုံးရဲ့ဆုံးဖြတ်ချက်ဟာသမရအင်ပြူတော်အတွက်နှစ်ခါအထိနာစေခဲ့တဲ့ဆုံးဖြတ်ချက်ဖြစ်ခဲ့ပါတယ်။သမရရဲ့ကိုပိုင်ရှင်းနေဟောင်းမိုက်ကယ်ခွန်းကသူ့အနေနဲ့ပြစ်မှုကျူးလွန်ခဲ့ကြောင်းအစိုးရရှင်းနေတဲ့ထံရှောက်လဲချက်ပေးခဲ့တာကလည်းသမရအထွန်တွေဒုတိယအကြိမ်အထိနာသွားစေတဲ့ဖြစ်စဉ်တစ်ခုဖြစ်ခဲ့ပါတယ်။မစ္စတာမန်ဖော့အနေနဲ့သူ့ပေါ်တင်ထားတဲ့အခွန်ပေးဆောင်မှုရှောင်ရှားခဲ့မှုနဲ့ပန်းစင်းရင်လိန်လေဖွင့်လှစ်ခဲ့တဲ့အမှုတွေအတွက်ခုံတမာရီအဖွဲ့က၄ရက်ကြာအခြေတင်ဆွေးနွေးကြပြီးမှအင်္ဂါနေ့မှဆုံးဖြတ်ချက်ထွက်လာခဲ့တာပါအင်္ဂါနေ့ကအဲ့ဒီရလဟာတမရထွန့်အပါအဝင်ပါတီဆွဲအရာသူ့ပေါ်အစဉ်တစိုက်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပေမဲ့တာမန်ပြည်သူတွေနဲ့ဖွဲ့စည်းထားတဲ့ခုံတမာရီအဖွဲ့ရှင်မှပြစ်မှုထင်ရှားကြောင်းအထူးဆောင်ဆန်းစစ်ဆေးမှုရောဘတ်မူလာကပြသနိုင်ခဲ့တာကြောင့်သူ့လောက်ရဟာမှန်ကန်ကြောင်းတက်တည်ပြနိုင်ခဲ့တာလည်းဖြစ်ပါတယ်ဒီရလကြောင့်ပေါ်မန်ဖော့အနေနဲ့ထောင်တန်းနှစ်ပေါင်းများစွာကြာခံရနိုင်ခြင်းရှိနေပါတယ်
American သမ္မတ Donald Trump ရဲ့ကိုရီးရှင်းနေဟောင်းဖြစ်သူ Michael Cohen ကသမ္မတဟောင်းသမ္မတလောင်းမဲဆွဲအဖွဲ့ဘန်ဒါငွေကြေးဆိုင်ရာမှာဥပဒေကိုချိုးဖောက်မှုနဲ့တခြားဆွဲဆိုချက်တွေအတွက်အပြစ်ရှိတယ်လို့အင်ကာနေမှာပြောကြလိုက်ပါတယ်။ဒါအပြင် Playboy Magazine စံပြတ်မဲလည်းဖြစ်လိန်ဖြောပြေးဇာတ်ကားတွေမှာလည်းတရုတ်ဆောင်တဲ့ Stormy Daniels ကိုနှုတ်ပိတ်ခငွေပေးဖို့အတွက်သူနဲ့သမ္မတ Trump တို့အစီအစဉ်တွေလုပ်ခဲ့ပြီးဒါဟာရွေးကောက်ပွဲအပေါ်မှာတက်ရောက်မှုမရှိစေဖို့အတွက်လုပ်ခဲ့တာလို့ပြောကြခဲ့ပါတယ်အခုလိုအပြစ်ရှိကြောင်းဝန်ခံလိုက်တဲ့အတွက်အသက်50နှစ်ရှိပြီဖြစ်တဲ့ Mr. Cohen ဟာထောင်ဒဏ်ပြစ်ဒဏ်4နှစ်ကနေ5နှစ်လောက်ထိကြာခံရနိုင်လို့ရှိပါတယ် Mr. Cohen ကသူဟာအခွန်ရှောင်တာနဲ့ငွေကြေးဆိုင်ရာဌာနတွေကိုစီးရင်မှားတွေတင်ပြခဲ့မှုအပါအဝင်ပြစ်မှုရှက်မှုအတွက်အပြစ်ရှိတယ်လို့ဝန်ခံခဲ့တာဖြစ်ပါတယ်ပြည်ထောင်စုစုံစမ်းရေးအဖွဲ့ကလာပေါင်းအတော်ကြာစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်မှာသမ္မတထရမ့်အတွက်အသက်တောင်အသေးခံမယ်လို့ပြောကြားခဲ့သူမိုက်ကယ်ကိုဟင်ကအခုလိုဝန်ခံလိုက်တာဖြစ်ပါတယ
်။ရုရှားနိုင်ငံရဲ့ရန်လိုပြီးဆိုးဝါးလာတဲ့အပြစ်မှုတွေကိုတွန်းလှန်ဖို့အတွက်အနောက်အုပ်စုမဟာမိတ်နိုင်ငံတွေအနေနဲ့ညီညွတ်စွာလက်တွဲလှုပ်ဆောင်ကြဖို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပြီးဒီကိစ္စကိုသမ္မတဒေါ်နယ်ထရမ့်ဦးဆောင်တဲ့အမေရိကန်အစိုးရကဦးဆောင်လုပ်ကိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းလည်းပြောကြားလိုက်ပါတယ်။နှစ်ကာလရှည်ကြာစွာတည်ရှိလာခဲ့တဲ့နိုင်ငံတကာစံချိန်ဆန့်ညွန့်တွေကိုအနေရရှိစွာတိုက်ခိုက်လာနေတဲ့ရုရှားသမ္မတဗလာဒီမီပူတင်ကိုအမေရိကန်ဗြိတိန်နဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေက ခိုင်မာစွာယက်တီတွန်းလှန်ဖို့လိုအပ်နေပြီဖြစ်ကြောင်းဗြိတိသျှနိုင်ငံသားဝန်ကြီးဂျယ်ရမီဟန့်ကဝါရှင်တန်ဒီစီမြို့မှာကျင်းပတဲ့အခမ်းအနားတစ်ခုမှာပြောကြားလိုက်တာပါဒီချိန်ထဲမှာပဲရုရှားနိုင်ငံရဲ့စိုက်ဘာတက်ခတ်မှုတွေကြောင့်ချမှတ်ထားတဲ့ Facebook အရေးယူမှုတွေကိုရှောင်ရှားနိုင်ရေးအတွက်ကုညီလှုပ်ဆောင်ပေးခဲ့တဲ့ရုရှားကုမ္ပဏီတစ်ခုနဲ့လူပုဂ္ဂိုလ်တူဦးတို့ကို Facebook အရေးယူမှုအသစ်တွေချမှတ်လိုက်ကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကအင်္ဂါနေ့မှာကြေညာလိုက်ပါတယ်ဒါအပြင်ကုလသမဂ္ဂရဲ့ Facebook မှုတွေကိုချိုးဖောက်ပြီးမြောက်ကိုရီးယားကိုတန့်စင်ပြီးရန်တွေလွှဲပြောင်းတင်ပို့ပေးခဲ့တဲ့ရုရှားကုမ္ပဏီတွေအပေါ် Facebook အရေးယူမှုအသစ်တွေအမေရိကန်ဗန်နိုင်းဝန်ကြီးဌာနကလည်းထပ်မံချမှတ်လိုက်ပါတယ်
American သမ္မတ Donald Trump အစိုးရအဖွဲ့ကကြံမီးသွေးတူဖို့ထုတ်လုပ်မှုဆိုင်ရာကန့်သက်ချက်တချို့ကိုရှော့ပေါပေးလိုက်ပါတယ်။အရင်သမ္မတဟောင်း Barack Obama လက်ထက်ကသဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုမရှိစေဖို့အတွက်ချမှတ်ပေးထားတဲ့နိုင်ငံတော်စီးပင်းစည်းကမ်းဥပဒေတွေကိုပြောင်းပြန်လှန်ပစ်လိုက်တာလည်းဖြစ်ပါတယ်။ကြံမီးသွေးထုတ်လုပ်မှုနဲ့ပတ်သက်ပြီးပြည်နယ်တွေကိုသူတို့ရဲ့ကိုယ်ပိုင်လုပ်ပိုင်ခွင့်တွေချမှတ်ဖို့အတွက်ခွင့်ပြုလိုက်ပြီလို့ EPA သဘာဝဝန်ကျင်ကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ကာဗွန်ထုတ်လုပ်မှုဆိုင်ရာကန့်သက်ချက်ကိုပြည်နယ်တွေကနေပြီးတော့ကိုယ်ပိုင်ဆုံးဖြတ်ချက်ချမှတ်ခွင့်ကိုပေးလိုက်တာလည်းဖြစ်ပါတယ်။ဒီအတွက်ရပ်ပေါင်း60အသတ်မှတ်ချက်လည်းထားပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာမတိမငင်အခြေအနေတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်ဝါဒရဲ့ထိန်းချုပ်မှုဆက်လက်ရှိနေသေးဖြစ်ပြီးဒေသတွင်းကိုပါရက်ခတ်လာတဲ့ကြောင့်စင်ကာပူမှာရောက်နေတဲ့နိုင်ငံတော်အပိုင်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကျပ်တဲတွေကြုံခဲ့ရတဲ့ဖြစ်ရပ်တွေကိုအစပြုခဲ့တဲ့အကြမ်းဖက်ဝါဒတွေရဲ့လှုပ်ရှားမှုတွေဟာကနေ့အချိန်အထိရှိနေသေးဖြစ်ကြောင်းစင်ကာပူနိုင်ငံမှာမနေ့ကပြောကြားတဲ့မင်းခွန်းထဲမှာဒေါက်ဆန်းစုကြည်ကထည့်သွင်းပြောကြားခဲ့တာပါလူမျိုးရေးဆိုင်ရာစင်ခုံမှုတွေကိုမဖြေရှင်းနိုင်သမျှလူမှုအတိုင်းအဝန်းနေကြပဋိပက္ခတွေကြုံရနိုင်တဲ့အနေရှိသလိုနောက်ဆက်တွဲအကျိုးဆက်တွေဟာမြန်မာနိုင်ငံနဲ့ဒေသတွင်းကိုပါကျော်လွန်ရက်ခတ်သွားနိုင်ကြောင်းလည်းသတိပေးခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတည်းလုံခြုံရေးကင်းစခန်းတွေကိုစီးနှင်းတက်ခိုက်ခဲ့တဲ့အာဆာအစွန်းရောက်အုပ်စုတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရာကရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ချိုးဖောက်မှုတွေကျွလွန်ရာမှာလူမျိုးစုအလိုက်ရှင်းလင်းရာရောက်ကြောင်းကုလသမဂ္ဂအပအဝင်နိုင်ငံသားကအတိုင်းအဝန်းကဆွဆွဲပြောဆိုနေကြတာပါ။ဒါပြင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနောက်တစ်ချိန်မဖြစ်ရအောင်လက်တွေ့ကြတဲ့လှုပ်ဆောင်ချက်တွေရှိဖို့လိုအပ်ကြောင်းလဲတောင်းဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပြီးပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းနယ်ပြည်နယ်လွတ်တော်က25ရာခိုင်နှုန်းသောတပ်မတော်သားကိုယ်စားလှယ်တွေကိုဖယ်ရှားသွားနိုင်ဖို့ဆွေးနွေးညှိနှိုင်းတဲ့နည်းနဲ့တစ်ဆင့်ပြီးတစ်ဆင့်လှုပ်ဆောင်သွားရလိမ့်မယ်လို့လည်းထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားခဲ့တဲ့ရိုဟင်ဂျာမွတ်စလင်ခွန်သိန်းလောက်ကိုပြန်လည်လက်ခံရမှာကူညီဖို့အတွက်မြန်မာအစိုးရကသဘောတူထားပေမဲ့အခုထိရခိုင်ပြည်နယ်တွေကိုတောရောက်နိုင်ဖို့အတွက်ကုလသမဂ္ဂဟာစောင့်ဆိုင်နေရုံပဲလို့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Nat Osby ကရိုက်ဂျက်သတင်းဌာနကိုပြောကြားဖော်ပြထားပါတယ်မြန်မာအစိုးရဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးယုံ UNDP တို့နဲ့နားလည်မှုစာချုပ်လွှမ်းလက်မှတ်ရေးထိုးထားတာဖြစ်ပေမဲ့အခုချိန်အထိရခိုင်ပြည်နယ်နဲ့တွားရောက်ဖို့နဲ့ကျွမ်းကျင်ပညာရှင်တွေစေတုပ်ဖို့အတွက်အဆင်မပြေသေးပဲညှိနှိုင်းမှုတွေထပ်လုပ်ပြီးမှခွင့်ပြုမှာဖြစ်ကြောင်းလည်းပြောပါတယ်အခုခါမှာအကန့်အသတ်နဲ့ပဲခွင့်ပြုထားသလိုမောင်တော်နဲ့ဘူးတီတော်မြို့နယ်တွေထဲမှာရှိတဲ့ကျေးရွာ23ရွာကိုပဲတွားရောက်ခွင့်ရသေးပြီးအဲ့ဒီရွာတွေကိုတွားခွင့်ပြုဖို့အတွက်ဘလို့ရွေးချယ်ထားတယ်ဆိုတာလည်းမသိရသေးဘူးလို့ Mr. Osby ကပြောပါတယ်အစိုးရပြောခွင့်ရဥဆောင်ထေးကတော့ကုလသမဂ္ဂအနေနဲ့အခုသတ်မှတ်ထားတဲ့နေရာတွေကိုတွားရောက်ခွင့်ရှိပြီးနောက်မှသူတို့ရဲ့လုပ်ငန်းတွေကိုချဲ့ဖို့အတွက်လုပ်နိုင်မှာဖြစ်ကြောင်းပြောပါတယ်လောလောဆယ်မှာသတ်မှတ်ဒေတာတွေမှာ UNDP ကနေကနဦးစီမံကိန်းတွေကိုအကောင့်ထဲဖော်ဖို့အတွက်ခွင့်ပြုထားပြီးအခုခွင့်ပြုထားတဲ့ဒေတာတွေနဲ့မလုံလောက်သေးဘူးဆိုရင်အစိုးရနဲ့ထပ်မံညှိနှိုင်းနိုင်တယ်လို့ပြောကြားကြောင်းလည်းဖော်ပြထားပါတယ်
ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အစိပ်အပိုင်းဖြစ်တဲ့ဆိုတာကိုလက်ခံအသိအမှတ်ပြုတဲ့အနေနဲ့အဆာဗေရိုနိုင်ငံကထိုင်ဝမ်နဲ့တန်တမာအဆက်ဆံဖြတ်တောက်လိုက်ပြီးတရုတ်နိုင်ငံနဲ့တန်တမာဆက်ဆံရေးစတင်လိုက်ပါတယ်။အင်္ဂါနေ့မှာအဆာဗေရိုနိုင်ငံသားရေးဝန်ကြီးကာလို့စ်ကော့စတာနေရာဟာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့အဲ့ဒီလိုဆောင်ရွက်ဖို့သဘောတူညီချက်ကိုပေကျင်းမြို့တော်မှာလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။အခုလိုဆက်ဆံရေးကဏ္ဍချင်းဖွင့်လှစ်နိုင်ခဲ့တာကြောင့်အဆာဗေရိုလူထုအနေနဲ့အကျိုးမြတ်တွေခံစားရလိမ့်မယ်လို့လည်းဝန်ကြီးဝမ်ယီကပြောပါတယ်။အဆာဗေရိုသမ္မတဆယ်ဗာဒိုဆန်ချက်စ် ဆေရန်ကလည်းဒါဟာဖြစ်ရဖြစ်စဉ်အတိုင်းရှောက်လွှမ်းရမယ်လမ်းဖြစ်တာကြောင့်သူအစိုးရအနေနဲ့လမ်းကြောင်းမှာအတိုင်းရှောက်ဖို့ပထမခြေလှမ်းကိုစတင်လိုက်တာပါလို့ပြောပါတယ်။အဲဆာဗီရိုဟာဒိုမီနီကန်ပြည်သူ့သမ္မတနိုင်ငံနဲ့အနောက်အာဖရိကနိုင်ငံဖြစ်တဲ့ဖာကင်နိုဖာဆိုနိုင်ငံတွေပြီးရင်တတိယဖြစ်နိုင်ငံမြောက်တရုတ်နိုင်ငံနဲ့ဆက်ဆံတဲ့နိုင်ငံလည်းဖြစ်ပါတယ်။
ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းဒေသမှာပျောက်ဆုံးသွားတဲ့အသက်28နှစ်အရွယ်တရုတ်နိုင်ငံသားတူကိုရှာဖွေရမှာအကူအညီပေးဖို့အတွက်အမေရိကန်အာဏာပိုင်တွေကပြန်ပန်ကြားလိုက်ပါတယ်။သူဟာအဖမ်းဆီးခံနေရတဲ့ပုံရှိပြီးတော့ဖမ်းဆီးသူဟာအမျိုးသား3ယောက်ဖြစ်နိုင်တယ်လို့ထင်ညာပါတယ်။ FBI ပြည်ထောင်စုထောက်လိုင်းဘူရိုကရှာဖွေနေသူဟာတိုနီလန်ယောချိုရန်ဖြစ်ပါတယ်။သူဟာဇူလိုင်16ရက်နေ့ကလေးကပျောက်ဆုံးနေတာပါ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်တဲ့ဒေါခင်မျိုးသက်တို့ကြီးညာခဲ့ကြတာပါအခုတော့သတင်းလာတွေကိုတင်ဆက်ပေးပါတော့မယ်ကုလသမဂ္ဂတွင်ရေးမှူးချုပ်ဟောင်းနိုဘယ်ငြိမ်းချမ်းဆုရှင်ဒေါက်တာကိုဖီအနန်ဟာဩဂုတ်လ18ရက်နေ့စနေနေ့မှာအသက်80အရွယ်မှာနာမကျန်းဖြစ်ပြီးတော့ကွယ်လွန်ခဲ့ပါတယ်မြန်မာနိုင်ငံအတွက်ရခိုင်ကြံပေးကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့သူဒေါက်တာကိုဖီအနန်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကစင်ကာပူနိုင်ငံမူဝါဒဆိုင်ရာဟောပြောပွဲမှာမှတ်တမ်းတင်ကွန်ပျူပြောဆိုမှုလုပ်ခဲ့ပါတယ်ဒီအကြောင်းပြေဆုံးကိုဒေါခင်မျိုးတက်ကပြောပြပေးမှာပ
ါအင်ဂါနီကစင်ကာပူအရှေ့တောင်အာရှအလေးလာရေးသုတေသနဌာန ISES ကကြီးမှုချင်းပါတယ်43ချိန်မြောက်စင်ကာပူလက်ချာမူဝါဒရေးရာဟောပြောပွဲမှာဒေါန်ဆန်းစုကြည်ကမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစိန်ခေါ်မှုများနဲ့ရှေ့လန်းခီးဆိုတဲ့ခေါင်းစဉ်နဲ့မင်းကွန်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံဒီမိုကရေစီရေးပြုပြင်ပြောင်းလဲရမှာအခြေခံအကျဆုံးအဖြစ်လိုအပ်တဲ့ငြိမ်းချမ်းရေးအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတက်လာပြီးနှစ်လအကြာမှာရခိုင်ပြည်နယ်အတွင်းတရားဥပဒေစိုးမိုးရေးရှိအောင်လှုပ်ဆောင်ဖို့စတင်ခဲ့တာဖြစ်ပါတယ်။ဒီနေရာမှာရခိုင်အတွက်ရေရှည်တည်ထောင်မယ်အဖြေရှာရေးအကြံပေးမယ်ကော်မရှင်တရက်ကိုဥဆောင်ပေးဖို့အတွက်သူပန်ကြားခဲ့တဲ့ဒေါက်တာကိုဖီအာနာဟာမကြသေးခင်ကပဲကွယ်လွန်သွားခဲ့တာမို့ဒေါန်ဆန်းစုကြည်ကဂုဏ်ပြုမှတ်တမ်းတင်စကားပြောကြားခဲ့တာပါ။
Please allow me at this point to pay tribute to Dr. Kofi Annan.
ကျောင်းဝတ်မှပြောကြားချိန်မှာဒေါက်တာကိုဖီအာနန်ကိုဂါရဝပြုမှတ်တမ်းတင်ပြစီသူ့ရဲ့အရေးချင်းတွေအောင်မြင်မှုတွေဟာတိတ်ကိုအဖို့တန်ပါတယ်။ဒါပေမဲ့ဓာရီအားလုံးတဲ့သူဟာကျမတို့တွေဘယ်လောက်တန်ဖိုးရှိခဲ့တယ်ဆိုတာကိုပဲကျမဒီနေရာမှာဦးစားပေးပြောပြစီကျမတို့ရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုအစိတ်ပိုင်းတစ်ခုအနေနဲ့သူပါဝင်ညှိနှိုင်းပေးခဲ့တာပါ။ရခိုင်ပြည်နယ်ရဲ့နယ်ဆိုင်တဲ့ပြဿနာတွေဘယ်လိုအပြေရှာရမလဲဆိုတာကျမတို့ကိုအကြံပေးရမယ်တာဝန်ကိုသူယူဖို့သဘောတူခဲ့ပါတယ်။ဒါဟာသူ့ရဲ့အသူသောဆောင်တဲ့ပင်ကိုယ်သဘာဝအတိုင်းလှုပ်ဆောင်တာတစ်ခုပါ။သူဟာကျမတို့ရဲ့ပန်းတိုင်ဖြစ်တဲ့ငြိမ်းချမ်းရေး၊ကျေဝချမ်းသာရေး၊လုံခြုံရေးနဲ့နိုင်ငံတိုးတက်ရေးတွေအောင်မြင်စေချင်သူပါ
။ရခိုင်ပြည်နယ်ရင်းကလူမှုအတိုင်းဝန်းနှစ်ခုကြားနှစ်နှစ်ချီတည်ရှိလာတဲ့အချက်တဲကိုဖြေရှင်းဖို့အတွက်နီလန်းရှာနေတဲ့မြန်မာအစိုးရကရခိုင်ရေးအကြံပေးကော်မရှင်ကို2016ဩဂုတ်လမှာဖွဲ့စည်းဖို့စီစဉ်ရမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ပြီးနိုင်ငံခြားသား3ဦးပြည်ရင်းကပုဂ္ဂိုလ်6ဦးစုစုပေါင်းအဖွဲ့ဝင်9ဦးပါကော်မရှင်ကရခိုင်ရေးနဲ့ပတ်သက်ပြီးတစ်နှစ်အတွင်းအစီရင်ခံတင်ပြဖို့ဖြစ်ပါတယ်။မစ္စတာကိုဖီအန်နန်ဟာမြန်မာနိုင်ငံရဲ့ဦးစားပေးလုပ်ငန်းရှင်တစ်ဖြစ်လှုပ်ဆောင်နေတဲ့ရခိုင်ရေးအတွက်မဆုံမနစ်တက်တက်ကြွကြွပါဝင်လှုပ်ဆောင်ခဲ့သူဖြစ်ဒေါန်ဆန်းစုကြည်ကမှတ်တမ်းတင်ခဲ့ပါတယ
်။ Dr. Annan abided by his decision to help us even after events in Rakhine brought down severe criticism on Myanmar.
His compassion and integrity in Myanmar ဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတကာကနေမြန်မာနိုင်ငံအပေါ်ကြီးမြင့်ထန်ထန်ကြေကြေပြန့်ပြန့်ဝေဖန်နေကြချိန်မှာတောင်ကျမတို့ကိုကူညီဖို့သူဆုံးဖြတ်ထားတဲ့အတိုင်းအကူအညီပေးခဲ့ပါတယ်။သူ့ရဲ့ကျင်းနာမှုရိုသားဖြောင့်မတ်မှုနဲ့တတိရှိမှုတွေကိုသူ့ရဲ့ရခိုင်အရေးအကြံပေးကော်မရှင်ကအကြံပေးချက်တွေကနေပြတ်သားနေသလိုဒါဟာကျမတို့နိုင်ငံရဲ့စိန်ခေါ်မှုတွေတွေသူ့ရဲ့ကျေပြန့်တဲ့အတွေ့အကြုံနဲ့ဉာဏ်ပညာကြီးမြင့်မှုတွေကထင်ဟပ်နေပါတယ်။ပြဿနာရအပေါ်သူ့ရဲ့ချင်းကပ်မှုဟာအပြုသဘောဆောင်ပြီးဂရုတစိုက်ရှိလာပါတယ်။သူ့မှာတာဝန်တွေတိတ်များပြီးမအားတဲ့ကြားကအချိန်ပေးပြီးကျမကိုမကြာခဏဆိုသလိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးအကူအညီပေးခဲ့တာနဲ့ပြောတာတွေကိုနားထောင်ပြီးအားပေးကူညီခဲ့သူပါ
။ရခိုင်ရေးအကြံပေးကော်မရှင်ဟာ2019ဩဂုတ်လမှာအစီရင်ခံစာတင်သွင်းခဲ့ပြီးဒီအစီရင်ခံစာပါအကြံပေးချက်တွေအတိုင်းမြန်မာနိုင်ငံကဆက်လက်ဆောင်ရွက်နေပေမဲ့စိန်ခေါ်မှုတွေကတိတ်ကြီးမားများပြားလာတဲ့အတွက် တရားမှုတွေရှိနေတယ်လို့လည်းပြောပါတယ
် The recommendations of Dr. Kofi Annan's commission 88 in all of which we have to implement
81 Dr. Kofi Annan ရဲ့ PMP တဲ့စစ်စစ်ချက်တွေကဒီကနေ့ထိကျမတို့အကောင့်ထဲပေါ်နိုင်ခဲ့တာကစစ်စစ်တခုရှိပြီးဖြစ်ပြီးဒါတွေဟာရခိုင်ပြည်နယ်မှာရေရှည်ခံမဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးတွေအတွက်ဖြစ်ပါတယ်ဒါပေမဲ့စင်ခေါ်မှုတွေကဘယ်ပေါင်းစုံမှရှိနေတယ်လို့လှုပ်ဆောင်စရာတွေကလည်းအများကြီးရှိနေပါသေးတယ်ဒါတွေဟာပြီးခဲ့တဲ့နိုဝင်ဘာလတုန်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာတို့ကြားနှစ်နိုင်ငံလက်မှတ်ရေးထိုးသဘောတူညီချက်နဲ့အညီဘင်္ဂလားဒေ့ရှ်ပဲအိုးအိမ်ရွှေ့ပြောင်းကြသူတွေကိုပြန်လည်နေရာချထားရေးမှတက်ရောက်မှုတွေရှိနေပါတယ်
။ Mr. Kofi Annan ရဲ့အကြံပေးလှုပ်ဆောင်မှုတွေထဲမှာထူးခြားတဲ့လှုပ်ရက်ကရခိုင်အတွေ့အကြုံအတွက်သင်ခန်းစာယူဖို့ဖြစ်ပြီးဒါဟာရခိုင်ပြည်နယ်ရေရှည်ငင်းချမ်းတည်ငြိမ်ရေးကိုအထောက်အကူဖြစ်စေမယ်လို့လည်းဒေါန်ဆန်းစုကြည်ကထောက်ပြပါတယ
်။ One of the last public events he organized was a workshop earlier this year.
ဒီပါဝင်ဆုံးရှားဖို့သူနောက်ဆုံးလှုပ်ဆောင်ခဲ့တဲ့အစီအစဉ်တစ်ခုကတော့ဒီနှစ်စာမှာရခိုင်ရေးသင်ခန်းစာယူစရာများဆိုတဲ့အလို့ယုံဆွေးနွေးပွဲပါ။သူ့ဘဝသင်ခန်းစာတွေကိုလေ့လာတာဟာကျမတို့အားလုံးအတွက်အကျိုးရှိစေမယ့်အလို့ပါ။သူဟာလူ့ဘဝတန်ဖိုးနဲ့အနှစ်သာရတွေအတွက်စံနမူနာကောင်းတစ်ခုပါဒီတန်ဖိုးတွေဟာကုလသမဂ္ဂကချက်မှတ်ထားတဲ့အနှစ်သာရနဲ့တန်ဖိုးတွေဖြစ်ပြီးဒီတန်ဖိုးတွေဟာကျမတို့ကဘာကြီးတစ်ခုလုံးတွေငင်းချမ်းရေးနဲ့ကျွယ်ဝချမ်းသာရေးရှိလာစေမယ့်မျှော်လင့်ချက်လည်းဖြစ်ပါတယ
်နယူးယောက်ကကုလသမဂ္ဂဌာနချုပ်မှာဗိုလ်တပူးနေ့နေ့လယ်12နာရီမှာကွယ်လွန်သူဒေါက်တာကိုဖီအာနန်အတွက်အောက်မေပွဲအမှတ်တရဂုဏ်ပြုပွဲကိုကျင်းပမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနောက်တစ်ကြိမ်မဖြစ်ရအောင်လက်တွေ့ကြတဲ့လှုပ်ဆောင်ချက်တွေရှိဖို့လိုတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောလိုက်ပါတယ်။ပြည်သူ့လွှတ်တော်မျိုးသားလွှတ်တော်နဲ့တိုင်းနယ်ပြည်နယ်လွှတ်တော်တွေက25ရာခိုင်နှုန်းသောတပ်မတော်သားကိုယ်စားလှယ်တွေကိုဖယ်ရှားသွားနိုင်မှုဆွေးနွေးညှိနှိုင်းတဲ့နည်းနဲ့အစီအစဉ်လှုပ်ဆောင်သွားမယ်လို့လည်းတော်ဆန်းစုကြည်ကပြောပါတယ်။စင်ကာပူမှာလုပ်ခဲ့တဲ့ဟောပြောပွဲအတွင်းတက်ရောက်သူတွေရဲ့မေးခွန်းတွေကိုတော်ဆန်းစုကြည်ဖြေကြားခဲ့တာနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်ကအကောင့်တို့တင်ပြပါလိမ့်မယ်။
2015ရွေးကောက်ပွဲမှာအနိုင်ရပြီးအာဏာရလာတဲ့ NLD အစိုးရအုပ်ချုပ်လာတာတက်တန်းနှစ်နှစ်ကျော်လာပြီဖြစ်ပေမဲ့အစိုးရကစစ်တပ်ပေါ်ဩဇာလွှမ်းခြုံနိုင်တာမျိုးမရှိသေးတာကြောင့်နောက်တစ်ကြိမ်ဘယ်လိုအခါမျိုးမှာစစ်တပ်ကအာဏာသိမ်းတာမျိုးပေါ်လာနိုင်ပါသလဲလို့စင်ကာပူနိုင်ငံသားတူဦးရဲ့မေးခွန်းကိုဒေါ်အောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်။ Actually, you know, this is a question that you should ask the army rather than ask me.
မင်းတို့ကျမအစားစစ်တပ်ကိုမေးရမှာပါ။သူတို့ကဒီမိကွန်းကိုပို့ပြီးဖိနိုင်စွမ်းရှိမှာပါဒါပေမဲ့ကျမပြောလို့ရတာကဒီကိစ္စနဲ့ပတ်သက်လို့ကျမမပူပါဘူးနိုင်ငံရေးမှာအလုံးကဖြစ်နိုင်ပါလေဒါပေမဲ့ကျမတို့လက်တွေ့ကြဖို့လိုအပ်ပါလေကျမတို့နေစစ်တပ်ဆက်ဆံရေးဟာလေဒီလောက်မဆိုးလှပါဘူးကျမတို့ဝင်ကြီးအဖွဲ့မှာစစ်တပ်ကဗိုလ်ချုပ်3ဦးပါနေတယ်ဆိုတာကိုမပြေပါနဲ့သူတို့ကလည်းကောင်းကြပါလေ
စင်ကာပူနိုင်ငံသားအများစုစိတ်ဝင်စားကြတာကတော့မြန်မာနိုင်ငံကိုလာပြီးစည်းဝါးရေးလုပ်တဲ့အခါလုံခြုံစိတ်ချရပြီးလွယ်ကူမှုရှိပါမလားဆိုတဲ့မေးခွန်းပဲဖြစ်ပါတယ်။နိုင်ငံသားကလာပြီးစည်းဝါးရေးလုပ်ကင်ဖို့လွယ်ကူချုံးမွေ့မှုရှိမရှိဆိုပြီးကမ္ဘာနိုင်ငံပေါင်း190ကိုစည်းရင်းပြုစုခဲ့ရမှာမြန်မာနိုင်ငံကအဆင့်181မှာသာရှိနေတာကြောင့် NLD အစိုးရအနေနဲ့ယင်းဤမြို့နယ်မှုဆိုင်ရာစည်းမျဉ်းတွေကိုဘယ်လိုဖြေလျှော့ပေးဖို့ရှိပါသလဲဆိုတဲ့အမေးကိုတော့ဒေါ်အောင်ဆန်းစုကြည်က
There's been a change in leadership in the economic world in our country over the last couple of months and we're speeding up the process.
ဒီမနက်ကမှစီးပွားရေးကဏ္ဍမှာလုံခဲ့တဲ့လအနေငယ်ကခေါင်းဆောင်မှုအပိုင်းမှာအပြောင်းလဲတွေလုပ်ခဲ့ပါတယ်။တိုးတက်အောင်ဖော်ဆောင်ဖို့လည်းကြိုးပမ်းနေပါတယ်။တကယ်လေးလေးနက်နက်ယင်းဤမြုပ်နှံဂျင်ကြသူတွေကိုမြန်မာယင်းဤမြုပ်နှံမှုကော်မရှင်ဥက္ကဋ္ဌကအကူအညီပေးပါလိမ့်မယ်လို့ကျမပြောပြစီ။ဒါအပြင်စီးမြင်စည်းကမ်းတွေလည်းပြောင်းလဲပေးခဲ့ပါတယ်။ဥပဒေအစ်တွေကိုလည်းအမြန်အကောင့်ထဲပေါ်ဖို့မလွယ်ပေမဲ့လေကျမတို့ကြိုးစားနေပါလေ
အစိုးရရုံးနေမှာလက်မထိုးရင်ဝန်ဆောင်မှုမပေးဘူးဆိုပြီးလူပြောများခဲ့တဲ့မြန်မာနိုင်ငံမှာအခက်အခဲလိုက်စားမှုတိုက်ဖြစ်ရေးလှုပ်ဆောင်နေတယ်ဆိုပေမဲ့ဝန်ထမ်းကောင်းစနစ်ရှိတဲ့စင်ကာပူနိုင်ငံလိုမျိုးဖြစ်လာဖို့ဘယ်လိုပြည့်စုံပြောထောင်သွားမလဲဆိုတဲ့စင်ကာပူရောက်ပညာတော်သင်မြန်မာအမျိုးသားတူရဲ့မိကွန်းကိုတော့
Well, we're trying very hard. We know that there's a lot that we need to do to make our civil service civil and for serviceable. And also, we want a civil service that is people-friendly and efficient. Now, the problem is that...
Our education system was not up to standard in the world of the last... Our education system was not up to standard in the world of the last... Our education system was not up to standard. ကျမတို့ရဲ့ပညာရေးစနစ်ကလွန်ခဲ့တဲ့နှစ်30 40ကျောင်း အဆင့်အတန်းမမီတော့ပါဘူးမျိုးဆက်20လောက်ဆုံးရှုံးရတယ်လို့ဆိုရမှာပါ2015ရွေးကောက်ပွဲမတိုင်မီကကျမတွက်ချက်ကြည့်ခဲ့ရမှာနားလေခဲ့တာကတော့ကျမတို့နိုင်ငံမှာပညာအတတ်ဆုံးလူတွေဟာကျမတို့အစိုးရအာဏာရလာချိန်မှာအနားယူကြမယ်လို့ကျမနားလေမိပါတယ်ဒီလိုပဲလဲတည်ကြပေါက်ဖြစ်ခဲ့ပါတယ်ဒါဟာစိန်ခေါ်မှုကြီးတရပါတစ်ဖက်မှာတော့ကျမတို့မြန်မာတွေကသင်ရင်မြန်မြန်တက်တယ်လိုက်လျောညီထွေစွာနေတတ်ကြပါတယ်ဒါပေမဲ့ရှေးကျတဲ့အယူအဆတွေတွေကနေတုံးပါပဲစင်စားတွေးခေါ်တာပြုမှုရမှာပြောင်းလဲဖို့ကမလွယ်ကြပါဘူးဒါပေမဲ့ကျမတို့အမြဲကြိုးစားသွားမှာပါဒါကိုအောင်မြင်နိုင်ဖို့စင်ကာပူကအကူအညီပေးနေတယ်လို့ကျမတို့အစိုးရအမှုတန်းတွေကိုအရေးသွေးပြည်မိဖို့လေတခြားနိုင်ငံတွေကကူညီကြတယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကလည်းကူညီနေကြပါတယ်ကျမပြောချင်တာကကျမတို့ရဲ့မျှော်လင့်ချက်ကလူငယ်တွေဖြစ်ပါတယ်သူတို့တွေဟာမြင်မြန်တက်ကြတယ်တိုးတက်ချင်းကြတယ်ကဘာကြီးရဲ့နောက်မှာနောက်ကျမကြံကျင်ခဲ့ကြပါဘူးကျမတို့အစိုးရတက်လာပြီးစူးစမ်းခဲ့ကြတဲ့အမှုတန်းတွေကိုလည်းကျမကျေးဇူးတင်ပါတယ်ဆိုးတဲ့အမှုတန်းတွေရှိတယ်လို့ကောင်းတဲ့အမှုတန်းတွေလည်းရှိပါတယ
်ဒေါ်ဆန်းစုကြည်ကအဲ့လိုပြောဆိုသွားတာပါစင်ကာပူနိုင်ငံကိုဩဂုတ်လ19ရက်နေ့ကစတင်ရောက်ရှိခဲ့တဲ့ဒေါ်ဆန်းစုကြည်ဟာဩဂုတ်လ21ရက်နေ့ကစင်ကာပူသမ္မတမစ္စဆာလီမာယာကော့မ်နဲ့တွေ့ဆုံခဲ့တယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လုံးနဲ့လည်းတွေ့ဆုံပြီးစင်ကာပူမြန်မာနှစ်နိုင်ငံဆက်ဆံရေးကုန်သွယ်ရေးနဲ့ယင်းနီမြို့နှံမှုတိုးမြှင့်ရေးအလုတ်ကန်အခွင့်အလမ်းတွေဖန်တီးဖော်ဆောင်ပေးရေးရခိုင်ပြည်နယ်အရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဒေါ်ဆန်းစုကြည်ဟာဩဂုတ်လ22ရက်ဒီကနေ့မှာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမစ္စူရီပြည်နယ်အခြေစိုက်ပရဟိတကူညီအဖွဲ့ Convoy of Hope ဟာမြန်မာနိုင်ငံကရေဘေးသင့်ပြည်သူတွေကိုကူညီဖို့ဒီကနေ့မြန်မာနိုင်ငံကိုရောက်လာမှာပါ။ရေအစားအစာဆေးဝါးနဲ့တခြားရေပေါ်ကူညီတွေကိုဒေသခံလူမှုရေးကူညီတဲ့အဖွဲ့အစည်းနဲ့လက်တွဲပြီးတော့လှုပ်သွားမယ်လို့ပြောခွင့်ရအဖွဲ့ Jeff နေနေက VOE ကိုပြောပါတယ်ဒီအကြောင်းကိုစော်မင်းလိုင်ရှင်းပြပါလိမ့်မယ
်မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပေါ်နေတဲ့ရေကြီးမှုတွေကြောင့်လူတသိန်းခွဲလောက်ဘေးဒုက္ခရောက်ခဲ့ပြီး12ဦးသေဆုံးခဲ့တယ်လို့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကသတင်းထုတ်ပြန်ထားပြီးဒီရေကြီးရေရှမ်းမှုတွေကြောင့်တနင်္ဂနွေလုံးအတိုင်းအတာနဲ့လေယာဆိုက်ခင်းဧက9သိန်းကျော်ရေမြုပ်ခဲ့တယ်လို့ဧက3သိန်းကျော်ပျက်စီးမှုရှိနေတယ်လို့လေယာဆိုက်ပြောရေးနဲ့ဆင်မြောင်းဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုနေကြမှာပဲConvoy of Hope မျော်လင့်ချက်ရင်တန်းလို့အမည်ပေးထားတဲ့အဖွဲ့ကအကူအညီပေးဖို့မြန်မာနိုင်ငံကိုတွားရောက်တာဖြစ်ပါတယ်။ဒီအဖွဲ့ကကိုယ်စားလှယ်နဲ့ဦးဟာမြန်မာနိုင်ငံရန်ကုန်နိုင်ငံတကာလေဆိပ်ကိုဒီကနေ့ရောက်ရှိမှာဖြစ်ပြီးရေဘေးတံခံရတဲ့ဒေသတွေကိုတွားရောက်ပြီးအရေးပေါ်လိုအပ်တဲ့အကူအညီတွေပေးသွားမှာဖြစ်တယ်လို့ Convoy of Hope အဖွဲ့ရဲ့ပြောခွင့်ရ Jeff နေနေက VOA ကိုပြောပါတယ်
။ They'll journey out to where some of the flooding is taking place just to get eyes on that. What they're going to do is buy food.
ဒါလို့အကူအညီတွေလိုအပ်နေတယ်ဆိုတာကိုသိရှိနိုင်ရေးအတွက်ရေကြီးရေလျှံဖြစ်နေတဲ့ဒေသကလူတွေအားလုံးကိုသူတို့တွားရောက်လေ့လာကြမှာဖြစ်ပါတယ်။အဓိကမှာတစ်ဆင့်ရေပေးသင့်မြူသူတွေအတွက်လိုအပ်တဲ့အစားအသောက်ရေနဲ့အခြားအရေးပေါ်ပစ္စည်းတွေကိုအနည်းဆက်ဆုံးဝယ်လို့ရတဲ့နေရာတွေမှာဝယ်ပြီးဖြန့်ဖြူးပေးမှာဖြစ်ပါတယ်။ဒီနည်းနဲ့တကယ်အကူအညီလိုအပ်နေသူတွေလက်ထဲကိုအကူအညီတွေတိုက်ရိုက်အမြန်ဆုံးပေးနိုင်မှာဖြစ်ပါတယ်တကယ်လို့အဲ့ဒီအကူအညီတွေကိုကျွန်တော်တို့အမေရိကန်ကနေပို့ပေးမယ်ဆိုရင်ဈေးထောင်ပြီးအချိန်ပိုကြာနိုင်ပါတယ
် Convoy of Hope အဖွဲ့ဟာအရင်ကလည်းတဘာဝဘေးဒဏ်သင့်တဲ့မြန်မာပြည်သူတွေထံနှစ်ကြိမ်တွားရောက်ကူညီပေးခဲ့ဘူးပြီးဖြစ်တာကြောင့်ဒါဟာသုံးကြိမ်မြောက်တွားရောက်တာလည်းဖြစ်ပါတယ်အခုတစ်ခေါက်မှတွားခင်မှာလဲမြန်မာနိုင်ငံအတွင်းကပြည်နယ်တိုင်းဒေသကြီး၅ခုလောက်မှာလက်တလောဆိုးဝါးစွာဖြစ်ပေါ်နေတဲ့မိုးသည်ရေကြီးမှုတွေကြောင့်ဘေးဒုက္ခရောက်နေသူတွေရဲ့အခြေအနေတွေဘယ်နေရာတွေကရေဘေးဒဏ်အဆိုးဝါးဆုံးခံနေရတယ်ဆိုတာတွေကိုဒေသခံမိဖက်အဖွဲ့အစည်းတွေနဲ့ကြိုတင်ညှိနှိုင်းမှုတွေပြုလုပ်ပြီးမှအခုလိုတွားရောက်တာဖြစ်ပါတယ်။ Convoy of Hope အဖွဲ့ကကိုယ်စားလှယ်နှစ်ဦးဟာရန်ကုန်လေဆိပ်ကိုရောက်တာနဲ့အဲ့ဒီဒေသခံမိဖက်အဖွဲ့အစည်းတွေနဲ့နောက်ထပ်အသေးစိတ်ဆွေးနွေးမှုတွေပြုလုပ်ပြီးရေဘေးဒဏ်ခံနေရတဲ့ဒေသတွေကိုချက်ချင်းတွားရောက်ကြမှာဖြစ်ပါတယ်။သူတို့အနေနဲ့မြန်မာနိုင်ငံထဲမှာသတင်းတစ်ပတ်လောက်ကြာမယ်လို့ Jeff နေနေကပြောပါတယ်။
They're going to be in Myanmar for approximately a week and they'll get what we do is we get things started we work with the local partners that we have
သူတို့ဟာမြန်မာနိုင်ငံထဲမှာခံမှန်းကြီးအဖြစ်တပတ်လောက်ကြာမှာပါသူတို့ဟာဒေသခံအဖွဲ့အစည်းတွေကချိုးတင်ဖွဲ့စည်းပေးထားတဲ့ပရဟိတအဖွဲ့တွေနဲ့ပူးပေါင်းပြီးပစ္စည်းတွေကိုလိုက်ဝေပေးမှာပါအဲ့လိုပထမအဆင့်အကူအညီတွေပေးပြီးပြီးကျွန်တော်တို့အဖွဲ့ကလူတွေကလည်းခြေနက်လောက်တဲ့အဆင့်ကိုရောက်ပြီးဆိုရင်အဲ့ဒီဒီအဖွဲ့ဟာအိန္ဒိယနိုင်ငံမှာရေဘေးဒဏ်အဆိုးရဆုံးခံနေရတဲ့ကေရလာပြည်နယ်ကိုခီးဆက်ကြမှာပါ
ဒါပေမဲ့လည်းမြန်မာနိုင်ငံကိုသွားတဲ့သူတွေအနေနဲ့ ကိုနေတူငွေသားအကန့်အသတ်နဲ့သာတည်ဆောင်သွားခွင့်ရှိတာကြောင့်နောက်ထပ်လိုအပ်တဲ့ထောက်ပံ့ရေးပစ္စည်းတွေထပ်ပြီးဖြန့်ဖြူးနိုင်အောင်အမေရိကန်ကရုံးချုပ်ကနေငွေထပ်လွှဲပေးရမယ်လို့လည်း Jeff Nene ကပြောပါတယ
် So that's what they're prepared to take in with them is that 20,000 to kind of kick start things
but then ဒီယောက်ကိုဒေါ်လာ1000စီပဲတည်ခွင့်ရတာကြောင့်လုပ်ငန်းတွေစတင်လည်ပတ်နိုင်အောင်နှစ်ယောက်ပေါင်း2000ပဲတည်သွားနိုင်ကြပါတယ်နောက်ထပ်လိုအပ်မဲ့ငွေတွေကိုကျွန်တော်တို့စီကနေထပ်လွှဲပေးမှာပ
ါသူတို့အဖွဲ့ဟာအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်ပေးတဲ့အဖွဲ့မဟုတ်ပဲဘေးဒုက္ခသင့်နေတဲ့ပြည်သူတွေလိုအပ်နေတဲ့အရေးပေါ်ဆေးဝါးနဲ့စားသောက်ကုန်ပစ္စည်းတွေကိုကူညီပေးနေတဲ့လူမှုကူညီရေးအဖွဲ့ဖြစ်ပါတယ် Convoy of Hope အဖွဲ့အနေနဲ့အခုလိုသဘာဝဘေးဒဏ်သင့်သူတွေအတွက်အရေးပေါ်လိုအပ်တဲ့အကူအညီတွေထောက်ပံ့ပေးတာအပြင်အာဟာရချို့တက်နေတဲ့ကလေးငယ်တွေကိုစာတင်ကျောင်းတွေကသဆင့်အစာကျွေးတဲ့အစီအစဉ်ကိုနိုင်ငံပေါင်း17နိုင်ငံမှာလှုပ်ဆောင်နေပြီးနိုင်ငံအတော်များများမှလည်းအမျိုးသမီးများရဲ့လုပ်ပိုင်ခွင့်အာဏာပုံမိုရရှိစေရေးအမျိုးသမီးတွေကိုယ်ပိုင်စီးပွားလုပ်ငန်းတွေစတင်လှုပ်ဆောင်နိုင်အောင်အသက်မွေးဝမ်းကြောင်းမှုပညာသင်ကြားပေးတာလယ်သမားတွေအနေနဲ့စိုက်ပျိုးသီးနှံတွေအထွတ်ထိပ်အောင်ဘလို့အကောင်းဆုံးလှုပ်ဆောင်တဲ့ဘယ်သီးနှံတွေကသူတို့အတွက်တွက်ချေကြိုက်တယ်ဆိုတဲ့သင်တန်းတွေလည်းပို့ချပေးနေတယ်လို့ Jeff Nene ကပြောပါတယ်။ရေပိသင့်ပြည်သူတွေအတွက်နိုင်ငံတကာအစိုးရတွေကမြန်မာနိုင်ငံကိုအကူအညီပေးနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုဒေသအသီးသီးနဲ့နိုင်ငံတကာမှာရောက်နေကြတဲ့မြန်မာမိသားစုတွေကလည်းနိစ္စရာလူမှုရေးအဖွဲ့အစည်းတွေကတဆင့်ရေပိသင့်ပြည်သူတွေအတွက်အလူငွေတွေနဲ့တခြားလိုအပ်တဲ့အကူအညီတွေပံ့ပိုးပေးနေတာတွေလည်းရှိနေပါတယ်ခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းပတ္တနီပြည်နယ်ထဲမှာမြန်မာရွှေ့ပြောင်းကလေးတွေကိုစာတင်ပေးနေတဲ့ဆီယာမ2ဦးနဲ့အလဲပတ်ဗီဇာနဲ့လာတဲ့သူတို့ကိုထိုင်းနိုင်ငံမှာဆီယာမလောက်ခွင့်မရှိတာရဲ့အလုံတမလက်မှတ်လောက်ထားတဲ့နေရာမတူတာကြောင့်ဖမ်းဆီးလိုက်ပါတယ်ဒီကြောင်ထိုင်းခြေဆိုင်သတင်းတော်မိုင်းမှာပြောပြပါလိမ့်မယ
်ထိုင်းနိုင်ငံတောင်ပိုင်းပတ္တနီပြည်နယ်ထဲမှာရှိတဲ့ဘာနာခရိုင်ဗုဒ္ဓဘာသာထိုင်းဖုံးတော်ကြီးကျောင်းဝင်းထဲမှာစာတင်ကျောင်းဖွင့်ထားပြီးရွှေပြောင်းအလုံတမကလေးငယ်80လောက်ကိုမြန်မာစာတင်ကြားပေးနေတာပါဩဂတ်လ15ရက်နေ့ကတော့စေတနာဝန်ထမ်းလုပ်နေတဲ့ဆီယာမတွေကိုဖမ်းဆီးပြီးလက်ရှိမှာတော့ရနောင်းလဘကအချုပ်ကိုပုတ်လိုက်ပြီးဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရဲ့တာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။ဟိုကြပါတော့ဖမ်းခံရတဲ့လူတွေကိုတော့မနေ့ကညနေကနေပြီးတော့အဲဒီလဘကနဲ့တစင်ပုတ်လိုက်တာပေါ့။ပုတ်လိုက်တော့အခုဟိုနင်းကိုသူတို့ဟိုရနောင်းလဘကကိုပို့တာပေါ့နော်အဲ့ပတ်ပြင်းကနေအဲ့လိုမျိုးသုံးရစလုံးပေါ့အတော့ဆုံးဆိုနေဘုံကြီးတစ်ပါးပါပါတော့ဘုံကြီးတစ်ပါးကိုကျတော့လူချုပ်ပြီးတော့ဟိုနေဖြစ်တယ်ဒီဘုံကြီးကအာဂန်နုဘုံကြီးသူ့မှာကမြန်မာပတ်စပို့ပါညာတော့အဲ့လိုမျိုးတွေမရှိဘူးဒါပေမဲ့တန်ခါလက်မှတ်တွေပါတယ်ရှိတယ်ဒီမှာနေတာအဲထိုင်းနိုင်ငံမှာနေတာတော့ကြာပြီလို့ပြောတယ်အဲပမာဘုံကြီးတွေပေါ့နော်သူတို့ကနှစ်ယောက်ကဆီယမ်နှစ်ယောက်ကကျတော့ရိုးရိုးပြီးသားပဲရိုးရိုးဟိုအလုတ်တမားရှူပြောင်းလို့တမားကိုသားပဲအလုတ်ရှင်ရှင်ဟိုကပါညာနဲ့လောက်ထားတာပဲပေါ့နော်အဲ့လိုပြောရပြဒါပေမဲ့ဂျန်နေတယောက်ကကြတော့ယူယူဟိုကမှသူကစူးစမ်းတော့အခုမှအဲ့ဒီခုနကပြောတဲ့ဟိုဗီဇာပေါ့နန်အမေရိကန်ဗီဇာတော့ပါတော့ရဖို့အတွက်လုံတော့မှအဲ့လိုမျိုးဖြစ်တာလို့ပြောဟိုအလုတ်ရှင်နဲ့ဒူးပေါ့ဗျာပြောရရင်ဒါတင်ခွင့်မရှိဘူးပေါ့အဲ့ဒီဘောမျိုးနဲ့ဖမ်းတာပေါ့နော
်ဖမ်းခံရသူတွေတဲကမြန်မာနိုင်ငံကုလက်မှတ်ရှိသူ၃ဦးပါဝင်နေတာမို့ဒဏ်ငွေနဲ့အတူထိုင်းထဲကို၂နှစ်ပြည်ဝင်ခွင့်ပိတ်ခံရဖွယ်ရှိတယ်လို့လည်းသူကဆိုပါတယ်
သူကအဲ့ဒီအလုံးနေရာမတူတဲ့ဟာတွေအလုံးစင်မတူတဲ့ဟာတွေအဲ့ဒါလေးကိုသူကကြောင်းပြပြီးတော့အဲ့ဒါလေးကသူတို့ဥတီထဲမှာလည်းအစ်ထုတ်ထားပြီးလေတိုင်ဝင်9000ဟောပြီးတဲ့ခါကျရင်ခုနကပြောတဲ့2နှစ်ပြည်ဝင်ပိတ်တဲ့ဟာလေ
ပြီးခဲ့တဲ့ရက်ကပဲထိုင်းလူသမားဝင်ကြီးဌာနကအလုံးသမားဝင်ကြီးကမြန်မာနိုင်ငံကိုအလဲပတ်ခရီးစဉ်ဖြစ်တွားရောက်စဉ်ကာလအတွင်းမှာရေလုတ်သား6000လွယ်နေတဲ့ကိစ္စတွေနဲ့အတူထိုင်းနိုင်ငံထဲမှာတရားမဝင်အလုပ်လုပ်ကင်နေတဲ့အလုံးသမားတွေရဲ့ပြဿနာတွေကိုဖြေရှင်းဖို့ထိုင်းနိုင်ငံထဲမှာရှိနေတဲ့အလုသမားတွေရဲ့ကလေးတွေကိုစာတင်ပေးနေတဲ့ကျောင်းဆရာဆရာမတွေနဲ့ပတ်သက်ပြီးတော့လဲဆက်လက်ပြီးတော့စောင့်ရွက်ဖို့အစီအစဉ်ရှိတဲ့အကြောင်းပြောဆိုသွားပါတယ်။ထိုင်းတောင်ပိုင်းမှာတော့အခုလိုမျိုးမြန်မာရွှေ့ပြောင်းအလုသမားကလေးငယ်တွေအတွက်စာတင်ကျောင်းလေးတွေဖွင့်ထားပြီးထိုင်းနဲ့မြန်မာဘာသာတွေကိုသင်ကြားပေးနေတာတွေလည်းရှိနေပါတယ်။ဒါပေမဲ့ထိုင်းမြန်မာနယ်စပ်တက်ခရိုင်ထဲမှာတော့ရွှေ့ပြောင်းစာတင်ကျောင်းပေါင်း80နီးပါးမှာစေတနာဝန်ထမ်းဆရာဆရာမပေါင်း800ကျော်ကကျောင်းသားကျောင်းသူပေါင်း14000နီးပါးကိုစာတင်ကြားပေးနေတာဖြစ်ပါတယ်။အခုလိုမျိုးစေတနာဝန်ထမ်းဆရာဆရာမတွေဖမ်းဆီးခံရတာနဲ့ပတ်သက်လို့ထိုင်းလူခွင့်ရေးရှိနေတွေကတော့ဒီအမှုကိုလိုက်ပါဆောင်ရွက်ပေးဖို့အတွက်လှုံ့ဆော်နေကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါ VOA American တာမြန်မာပိုင်းက2018ခုဩဂုတ်လ22ရက်ပုတ္တဖူးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေစဲလိုင်းဒိုမီတာ30 40 48အပြင်လိုင်းလက်မီတာ190 kHz 1505တို့ကတိုးချက်ထုတ်လွှင့်ပေးနေတယ်လို့ VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနားဆင်ကြရမယ့်အထဲမှာဆိုရင်
ဘေကတိဟောစုအနေနဲ့တပ်ပက်ကအရာရှိ၄ဦးကိုပြစ်ဆင်ဆန်ရှင်လုပ်တဲ့အပေါ်မှာအဲ့ချက်ပုံပြီးမှပုံကိုကျင်းထန်တဲ့အရေးကြောင့်တတ်သိဆုံးမှုတွေကိုကျွန်တော်တို့ကထိခိုက်ကြခြင်းနဲ့လုခိုက်ကြခြင်းနဲ့ပြီးတော့
အဲ့ဒါကတော့မကြာခင်မှာထုတ်လွှင့်မဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာအပြည့်စုံနားဆင်ကြရမှာပါလို့ဆိုတော့နိုင်ငံတကာသတင်းမီဒီယာတွေထဲမှာတွေ့ရတဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့ဖော်ပြချက်တွေကတချို့ကိုကျွန်တော်ကောက်နှုတ်ပြီးတော့တင်ပြပါမယ်တောင်ပိုင်းကဝမ်းနည်းဖို့ကောင်းတဲ့အဖြစ်ဆိုတဲ့ခေါင်းစဉ်နဲ့ထိုင်းနိုင်ငံထုတ် The Nation သတင်းစာမှာဩဂုတ်လ22ရက်နေ့ကသဘောထားအမြင်ဆောင်းပါးတစ်ပုဒ်ကိုဖော်ပြထားပါတယ်။ထိုင်းနိုင်ငံတောင်ပိုင်းပတ္တနီခရိုင်မှာကလေးတွေကိုစေတနာဝန်ထမ်းစာတင်ပေးနေတဲ့မြန်မာနိုင်ငံသား3ဦးပြင်းထန်တန်ပေးခံရမယ့်အဖြစ်ကြုံရတဲ့အကြောင်းရေးသားထားတာပါ။ပြီးခဲ့တဲ့အပတ်တွင်းပတ္တနီခရိုင်ကဗုဒ္ဓဘာသာဘုန်းကြီးကျောင်းတစ်ခုမှာရွှေပြောင်းလူသမားတွေရဲ့ကလေးတွေကိုစေတနာဝန်ထမ်းစာတင်ပေးနေကြတဲ့မြန်မာနိုင်ငံကရွှေပြောင်းလူသား2ဦးနဲ့အလဲပတ်ဗီဇာကန်ဆောင်ထားသူမြန်မာတို့ဦးကိုထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးရဲတွေကဖမ်းဆီးခဲ့ပါတယ်။သူတို့၃ဦးကိုရနောင်းမြို့ကလူဝင်မှုကြီးကြပ်ရေးစခန်းကိုတင်းနာနေတုန်းကဖမ်းဆီးခေါ်ဆောင်သွားပြီးတော့အဲ့ဒီကနေတဆင့်ပြင်းထန်တန်ပေးမှာဖြစ်ပါတယ်။ထိုင်းနိုင်ငံကိုနှစ်နှစ်အတွင်းလာပြီးတော့လုံးလုံးကန်ခွင့်ကိုလည်းပိတ်ပင်ပါလိမ့်မယ်။အလို့သမားခွင့်ရေးဆိုင်ရာအဖွဲ့အစည်းတစ်ခုကတော့ဒီမှုကိုပြန်လည်တုံ့တက်ဖို့ထိုင်းအာဏာပိုင်တွေကိုတောင်းဆိုထားပါတယ်။ဒီလုံရက်နဲ့ပတ်သက်ပြီးတော့ထိုင်းအာဏာပိုင်တွေအနေနဲ့အရှက်ရတဲ့မှာလေ။ထိုင်းနိုင်ငံမှာလာပြီးတော့လုံးလုံးကန်နေကြသူတွေရဲ့ကလေးငယ်တွေဟာထိုင်းနိုင်ငံသားကလေးတွေလို့စာသင်ခွင့်ရှိတာမဟုတ်ပါဘူးဒီကလေးတွေကိုမူလာတန်းပညာအခမဲ့လာပြီးတော့သင်ကြားပေးနေကြတဲ့သူတွေဟာစိတ်ကောင်းနှလုံးကောင်းရှိသူတွေဖြစ်တာမို့ဒီလူတွေကိုချီးကျူးရမယ်အစားဖမ်းဆီးပြီးတော့တိုင်းပြည်ကနှင်ထုတ်မယ်ဆိုတာကအမျှော်မြင်မရှိရလဲရောက်ပါတယ်အခုကိစ္စမှာမြန်မာနိုင်ငံကလူတွေမို့လို့အခုလိုမျိုးလုပ်တာလားဒါမှမဟုတ်ရွှေပြောင်းအလို့သမားတွေမို့လို့အခုလိုမျိုးဆက်ဆံတာလားဆိုတာမေးစရာရှိပါတယ်သူတို့ရဲ့နေရာမှာဥရောပတိုက်သားလူပြူဆိုရင်အခုလိုမျိုးဖမ်းဆီးတာတိုင်းပြည်ကနေနှင်ထုတ်တာတွေလုံးမလားလို့လဲမေးစရာရှိပါတယ်။သူတို့တွေစာသင်ပေးနေတဲ့ဘုန်းကြီးကျောင်းဟာရွှေပြောင်းလူသမားတွေရဲ့တာသမီတွေအတွက်စာသင်ကျောင်းဖြစ်နေတာ၄နှစ်ကျော်ပါပြီ။အဖမ်းခံခဲ့ရတဲ့သူတွေကိုပြင်းထန်တန်ပေးတဲ့ကိစ္စဟာအရှက်ရစေမဲ့ကိစ္စဖြစ်တာကြောင့်ဒါကိုမလုပ်ဖို့လိုပါတယ်။ဒီလိုလုပ်လို့ရှိရင်တိုင်းပြည်လည်းသိခါကြပါတယ်လို့ The Nation သတင်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ဆိုင်တဲ့နောက်ထပ်ဆောင်းပါးတစ်ပုဒ်ကတော့မြန်မာစစ်တပ်ကိုအမေရိကန်ကနေပြီးတော့ပြစ်ဒဏ်ခတ်ရေးယူတာတွေကဆောဇောကလေးကလုတ်တင်နေဆိုတော့အရင်ဒန်ရဲ့ရေးသားချက်ကိုဩဂုတ်လ22ရက်နေ့ထုတ် Washington Examiner Magazine မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကရရက်ဆက်ဆက်နှိမ်နှင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာစစ်ဖက်ထိတ်တန့်အရာရှိ3ဦးရဲဘက်ထိတ်တန့်အရာရှိ2ဦးနဲ့တပ်မ2ခုကိုအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့တောက်ကြနေ့မှာပြစ်ဒဏ်ခတ်ရေးယူမှုတွေချမှတ်လိုက်တာဟာမှန်ကန်တဲ့လမ်းကြောင်းကိုသွားတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေလောက်တာကရှင်းနေတယ်ဆိုပေမဲ့အမေရိကန်ဘက်ကတုံ့ပြန်တာကတော့အချိန်တိတ်ကြာလွန်ပါတယ်။အမေရိကန်ဗနာယီဝန်ကြီးဌာနကအရေးယူမှုတွေကိုချမှတ်ခဲ့တာဖြစ်ပြီးတော့မြန်မာစစ်တပ်ဟာလူနည်းစုတွေပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုစုလိုက်ပြုံလိုက်တပ်ဖြတ်မှုလိမ်ပိုင်းဆာယာစော်ကားမှုဥပဒေမဲ့တပ်ဖြတ်မှုနဲ့တခြားလူခွင့်ချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်ကမြန်မာစစ်တပ်ကိုအချိန်ခက်ပြင်းပြင်းနဲ့ပြစ်ဒဏ်ခတ်အရေးယူမှုတွေခက်ဆော့ဆော့ကလေးကလုတ်တင်တာပါ။လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဟာမြန်မာနိုင်ငံအတွင်းမှာဆက်ပြီးတော့လှုပ်ဆောင်နေတာမို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတော့အတန်တိတ်မနေသင့်ပါဘူးအခုလိုမျိုးအရေးယူမှုတွေကမှန်ကန်တဲ့လမ်းကြောင်းကိုဥတီတဲ့ခြေလှမ်းတွေလည်းဖြစ်ပါတယ်လို့ Aaron Dunn ရဲ့ဆောင်းပါးကို Washington Examiner Magazine မှာဖော်ပြထားပါတယ်
ခုတော့မနေ့ကနေ့တင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်လျှောက်ပါပြီ American Indian အသုံးနှုန်းတွေကိုဒေါ်လာတန်ကအစီအစဉ်တင်ဆက်ပေးနေပါတယ
်ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
hard of hearing
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ o f offHEARING hearing နားကြားရတာဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နားကြားရတာဖြစ်တာပေါ့ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါလေနားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုရည်ညွှန်းပြောတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားအစဉ်ကြည့်ကြရအောင
် My grandmother is hard of hearing soI have to shout to make her understand what I want to say.
ကျွန်တော်ဖွားကသိနားမကြဘူး။နားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားစင်ကြည့်ကြရအောင်
။ My grandmother is hard of hearing, so I have to shout to make her understand what I want to say.
နားကောင်းကောင်းမကြားရတာနာနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
hard of hearing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့မနေ့ကညပိုင်းမှာထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြမှာပါကိုသားညူကစီစဉ်တင်ဆက်ထားပါတယ်
မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒိုင်ယက်လီလိုက်စီစဉ်ကနေပြီးတော့ကျူးစွာရဲကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအမေရိကန်ရည်ယူမှုနိုင်ငံတကာဖီအားနဲ့သူ့ရဲ့တည်ရောက်မှုတွေကိစ္စပါ။မြန်မာနိုင်ငံရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွဲမှာရှိတဲ့လူခွင့်ချိုးဖောက်မှုတွေအတွက်မြန်မာလူညိုရေးတပ်ဖွဲ့ဝင်တချို့ဒီရဲဘက်ကစစ်တပ်ကပါပါပါတယ်။အမေရိကန်ပြည်ထောင်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရည်ယူတာတွေလုပ်ပါတယ်။ဖီအားပေးမှုတွေနဲ့တန်ခတ်မှုတွေဟာအပြောင်းလဲအတွက်အထောက်ပံ့ဖြစ်စီမှာမဟုတ်ဘူးလို့ပြောသူတွေရှိသလိုပဲဒီယူဒလိုမျိုးရည်ရွယ်မှုတွေကြောင့်လူခွင့်ချူဖောက်မှုတွေအတွက်တစုံတရာအဟန့်တတော်ရှိသွားနိုင်မယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်မလဲဒီအမေရိကန်လွှတ်တော်မှချူကတော့ဒီထက်ပိုပြီးတော့ရည်ရွယ်ဖို့ဆိုပြီးတော့နိုင်ငံကြီးဝန်ကြီးကိုတိုက်တွန်းတာတွေမျိုးတွေရှိပါတယ်။အခုလိုအမေရိကန်ပြည်ထောင်စုရဲ့ရည်ရွယ်တန်ခတ်မှုမျိုးတွေနိုင်ငံတကာရဲ့ဖိအားတွေဟာဘလောက်တက်ရောက်နိုင်လဲဘလောက်ထိရောက်နိုင်တယ်လဲဒါကိုကျွန်တော်တို့ကဒိုင်ယက်လီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်က2ဦးရှိပါတယ်။ပထမတူကတော့ယနေ့ခေတ်ဒီနိုင်ငံရေးမဂ္ဂဇင်းရဲ့အေရာချုပ်ဖြစ်တဲ့ဦးသက်စင်ဖြစ်ပါတယ်။နောက်တူကတော့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကဦးစော်ချက်ဖြစ်ပါတယ်ခင်ဗျာနှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုသက်စင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုသက်စင်ကြားရမယ်ထင်ပါတယ်ကိုသက်စင်ကြားပါလား
ဟုတ်ဟုတ်ကြားပါတယ်ဗျာ
โอเคကိုသက်စင်ကျွန်တော်အရင်ဆုံးဒီဖီအားပေးတာတွေထိရောက်တာတွေမတိုင်ခင်မှာအရင်ဆုံးဒီလက်ရှိ NLD အစိုးရရဲ့လူခွင့်နဲ့ပတ်သက်လို့ရည်တည်ချက်ပေါ့တကယ်တမ်းပြောရရင် NLD အစိုးရအတိုက်ခံဖြစ်ချိန်ကာလတုန်းကလူခွင့်နဲ့ပတ်သက်ပြီးတော့တော်လေးပြောဆိုထောက်ပြတဲ့ဝေဖန်တဲ့နိုင်ငံတကာဖီအားတွေကိုလည်းသူတောင်းဆိုခဲ့တာမျိုးတွေရှိပါတယ်ခင်ဗျာအခုလက်ရှိ NLD အစိုးရကိုယ်တိုင်ကသူကိုယ်တိုင်အစိုးရဖြစ်နေတဲ့အချိန်မှာလူခွင့်ရင်းနဲ့ပတ်သက်လို့အခုဆွဆွဲနေတဲ့လူခွင့်ချူဖောက်မှုတွေနဲ့ပတ်သက်လို့သူရဲ့ရည်တည်ချက်ပေါ့ကိုသက်စင်ဘယ်လိုမြင်ပါလဲခင်ဗျာ
ရှင်တော့ဒီအစိုးရကလည်း NLD ပါပြီးတော့ဒီအတက်ခံဘဝကလည်းတော့ကျွန်တော်တို့ဒီလူခွင့်ချူဖောက်မှုတွေနဲ့ပတ်သက်လို့ရှင်နိုင်ငံတကာနေပြီးတော့ဟုတ်ဒီလိုမြန်ပေါ်နော်ဒီလိုအခုဆက်ရှင်တို့ဖို့ပေါ့နော်အရေးကြီးပြဆိုစီးပွားရေးရအရေးကြီးပြဆိုကိစ္စတွေမှာကောင်းဆောင်မှုကြီးကသူမလုပ်ခဲ့ဘူးသူတောင်းဆိုခဲ့ဘူးလို့ပြောနေနေတယ်ဒါပေမဲ့တကယ်တော့ကျွန်တော်ဒီစီနီယာစုကြီးခြေထဲမှာဒါကတကယ်ပဲသူကပေါင်ပတ်သက်ခဲ့ပေါင်ပတ်သက်ခဲ့တယ်ဒီလိုမျိုးလို့လုပ်ဖို့တောင်းဆိုခဲ့ဆိုတော့ဆက်ရှိရှိပါတယ်အဲအခုဒီမှာကြားရတာကသူအနာရပြီးနောက်ပိုင်းမှာတော့အကျိုးဒီလိုမျိုးဒီဒုက္ခနဲ့ပတ်သက်တဲ့ကိစ္စတွေမှာသူကနောက်နိုင်ငံကနေပြီးတော့ပေါ်ဝင်ပတ်သက်ခုနောက်နိုင်ငံနဲ့ကူညီရယူဖို့ဆိုတဲ့ကိစ္စမျိုးတွေကိုတောင်းဆိုတဲ့ကိစ္စမျိုးတော့တောင်းဆိုပြီးတော့ကာမီကမရှိသေးပါဘူးဒုက္ခနဲ့ပတ်သက်ပြီးလို့ရှိမှသူအစိုးရအနေနဲ့ဒုက္ခကိုဒီလိုလိုက်နာရဲဆိုတဲ့ပုံစံမျိုးကိုပေါ်ဆောင်တဲ့နေထိုင်မှုကိုတွေ့ရပါတယ်
โอเคกูตัดสินลีไลน์ปอมาหนีไปป่าวครับเราคูโซเจ็ดเพิกขอจิมาเลยคูโซเจ็ดคุณน่ะก็ပြောတော့ได้เทมาดิอเนยซื้อให้ยัดติเจ็ดป่าวได้ลูกขุยเนี่ยปัดตะลุอกูโลนักงานตกาก็หนีไปแล้วอกูอทุทะพิเศษอเมริกันปิยองซุก็หนีไปปิ่มัดทายีอยู่ได้หาမျိုးတွေကဘယ်တော့ที่ตက်ยောက်หมู่ရှိပါလဲครับမြန်မာနိုင်ငံลูกขุยฉินี่ตะเกเรนโตตက်ลาบุด้วย
ကျွန်တော်တို့ဒီမှာအရင်ကနဲ့ဆိုင်တော့ဘလူးဘယ်ဘလူးခေါ်ရမယ်ဆိုတော့ကျွန်တော်တို့ဒီနိုင်ငံတကာဖိအားနဲ့အတူဒီအမေရိကန်အစိုးရအနေနဲ့အဲဒီကပ်တက်ကတပ်ပိုင်းဆိုင်ရာထိပ်ကြီးခေါင်းဆောင်လေးဦးကိုအရေးယူပြည်သူဆိုင်ရှင်လုပ်တဲ့အပေါ်မှာရောပြည်တဲ့လုံခဲ့တဲ့ဒီရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးမှအဲတက်ဆိုင်ရာအာရအနာရှိတွေကိုအနာရှိခေါင်းဆောင်တွေကိုသူတို့အရေးယူပြည့်စုံမှုအပေါ်မှာမူတည်မှသူတို့မင်းလေးပါပါတော့သူအပြုတ်သဘောဆောင်လာတဲ့အမေသားမှတွေ့ရတယ်ကြ။ဘာဖြစ်လို့ဆိုသူတို့ဟိုတကယ်ဟိုဟာကိုအတော်ဝင်ရှိတဲ့ပုဂ္ဂိုလ်တွေကိုသူတို့အရေးယူတာတော့ဟိုဖြုတ်လိုက်တာတော့ဘာလို့ညာတော့ကျွန်တော်တို့အသေးစိတ်တော့ကကနာတော့မသိတဲ့နဲ့ဒီလိုလိုသူ့ရဲ့အဲရှေ့မှာချင်းတာမင်းတာဖြစ်အောင်တော့သူတို့ဒီနိုင်ငံတကာရဲ့ဖိအားတွေကြောင့်အဲဘယ်လိုကျွန်တော်တို့အဲ့တော့တပည့်တယ်ကျွန်တော်တို့ကချင်းပြည်နယ်ဘက်မှာဆိုရင်လည်းတို့ဒီမှာတပ်မော်ဘက်ကဒီလူခွင့်ရေးဒီချစ်ဖောက်တယ်ပြီးတော့ဒီ IGP တွေကိုတို့လက်မီးမှာပြတ်တဲ့အနေထားတွေရှိတယ်အဲ့ဒါတွေဒီကိုလည်းတို့ဒီချက်ချင်းပြည်ဘက်တို့ဘယ်လိုကမျိုးဆိုတပ်ပိုင်းကနေလာပြီးမှစုံတန်းဖို့ထုတ်မှုအရေးယူတာလည်းရှိတယ်ပြီးတော့တပ်ရုံမှာစတက်ဆရာအာနာရှိတွေကိုအာနာရှိပုဂ္ဂိုလ်တွေကိုတို့ထောင်ပံစင်ချက်ချတဲ့ဒီသာဒီကလေးတွေ့ရတယ်ပြီးတော့အဲ့ဒါကြောင့်ဒီနိုင်ငံတကာကနေဖိအားပေးတဲ့ပုံမှာတအားအကြမ်းမှုတွေပြီးတော့ကျွန်တော်တို့ဒီအခုလက်ရှိကျွန်တော်တို့ဒီဘယ်ကပြည်ထောင်စုအနေနဲ့ဒီလိုလိုတော့ကျွန်တော်တို့ဒီတပ်ပက်ကအရာရှိ၄ဦးကိုပြည့်စုံဆန့်ရှင်းလုပ်တဲ့အပေါ်မှာအဲ့ချက်ပုံပြီးမှပုံမှန်ပြင်ထန်တဲ့အရေးယူတာတတ်သိမှုတွေကိုကျွန်တော်တို့ကအဖြစ်ခိုင်းကြနေလို့ခိုင်းကြနေပြီးတော့ဒီတပ်ပိုက်ဆရာကလည်းသူတို့ဟိုအမေရိကန်ဆိုးရအနေနဲ့ကိုယ်ယူထောက်ပံ့တဲ့ဟာတွေကိုလည်းအဲတကယ်လို့များစီစဉ်ရှိလေအဲဆက်စပန်လုပ်ပေးဖို့ကျွန်တော်တို့အနေနဲ့အဲအဲ့လိုပဲနောက်ထပ်ဒီအမေရိကန်ပြည်တော်စုကိုလည်းကျွန်တော်တို့တက်တွန်းလုပ်ပါလေအဲချူဖောက်မှုအပေါ်မှာဆိုးရအနေနဲ့အဲတိတိမအတန်ထက်တာတော့မရှိပါဘူးခုနကအကူပြောသွားတယ်လို့ပါပဲအဲ energy ဆိုးရအနာမြတ်ခင်မှာတော့အဲပုံစံတမျိုးနဲ့သူတို့ပြောရမှသူတို့မေးရခဲ့တယ်တက်ခဲ့တယ်ပြီးတော့လက်ရှိအာဏာရတဲ့အချိန်မှာတော့အဲသူတို့ဟိုအစသူတို့ပြောခဲ့တဲ့အနေထားနဲ့အခုလက်ရှိအစိုးရအနေထားမှာဒီနေ့တည်းအပြောနဲ့အလုပ်ကတော်တော်လေးမတူတဲ့အပိုင်းအများကြီးတွေ့ရတာပေါ့နော်
ဒီနေရာမှာကုသချက်ကိုတစ်ခုမေးချင်ပါတယ်ခင်ဗျာလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေပတ်သက်ပြီးတော့နိုင်ငံတကာကဖိအားပေးရည်ယူတဲ့အခါမှာလုံညွေးတက်ဖွဲ့တွေကိုလည်းအဓိကပြစ်မှတ်ထားပြီးတော့ဦးစားပေးဆောင်ရွက်ပါတယ်။ဘာလို့ဆိုတော့နိုင်ငံတကာသုံးသက်ချက်မှာရောတချို့သုံးသက်ချက်တွေမှာရောမြန်မာနိုင်ငံမှာဆူရနှစ်ရပုံစံမျိုးဖြစ်နေရဆိုအမြင်လည်းရှိတာပေါ့။ဒါပေမဲ့လက်ရှိ NLD ဆူရကတော့နိုင်ငံတော်တာဝန်ရရကိုတာဝန်ယူထားရသူဖြစ်ပါတယ်။အဲ့တော့ဒီလူခွင့်ချိုးဖောက်မှုတွေမှာဒီမျိုးသားလက်ရှိအစိုးရအနေနဲ့ကဘယ်လောက်ထိတာဝန်ရှိတယ်လို့ဦးစားချက်ယူဆပါလဲ။
အဲတို့အမြင်ပြောရမယ်ဆိုရင်လက်ရှိ NLD ဆူရပေါ်မှာပြည်ဝတာဝန်ရှိတယ်လို့ကျွန်တော်ကအဲ့လိုပဲမြင်တယ်။ဘာလို့ဆိုတော့နိုင်ငံတော်အစိုးရရဲ့အောက်မှာပဲတခြား institution ကအောက်မှာပဲရှိတဲ့အတွက်ကြောင့်သူအစိုးရအချိန်မှာလုံးဝပြည်ဝတာဝန်ရှိတယ်လို့ကျွန်တော်သုံးသပ်မိတယ်ကြ။ဒါ
ကကျွန်တော်တို့ပြတ်မှတ်ထားရေးယူတဲ့အခါမှာနိုင်ငံတကာကလုပ်တဲ့အခါမှာဒီစစ်တပ်တို့ရဲတို့လူမျိုးပိုင်းဆိုင်ရာတာဝန်ရှိသူတွေကအဓိကဒါပြတ်မှတ်ထားရေးယူပါတယ်။ဒါပေမဲ့အရက်သားအုပ်ချုပ်ရေးပိုင်းကလူတွေမပါပါဘူး။ဒါကိုလက်ခံပါလား
။ဟုတ်ဒါတော့ကျွန်တော်လက်ခံပါတယ်။ဘာဖြစ်လို့ဆိုတော့ဒီလက်လက်ကင်တဲ့ရဲဘက်တို့တက်တပ်ပကပဲသူတို့ပြုခေါင်းဆိုတော့ဒီလူကုညချူပမှုတွေကအများတော့အဖြစ်ရခိုင်တော့ကသူတို့ဒီမှာပဲပူချစ်မဲ့ချစ်တာရှိတဲ့တဲ့ကြောင
့်ဟုတ်ကဲ့ခင်ဗျဥစောချက်ဒီ live ပေါ်မှာနေပြအောင်ခင်ဗျကျွန်တော်နောက်တူဖိတ်ခေါ်ချင်ပါလေကုဂျိုးဆက်ဝါကုဂျိုးဆက်ဝါတော့လူခွန်ကြီးဒီကာကွယ်မြင့်တင်သူများဒီလူမှုဖွဲ့စည်းကိုဥဆောင်ကိုစူးစမ်းနေတဲ့ဥဆောင်တောင်းမှုစူးစမ်းနေတဲ့လူငယ်ခေါင်းဆောင်သူဖြစ်ပါလေကုဂျိုးဆက်ဝါကြားပါလားခင်ဗျ
ဟုတ်ကဲ့ပါချားပါတယ်။
ကျိုးဆက်ဝါကိုကျွန်တော်တခုဥစားပြီးတော့မေးချင်တာလူခွေရေးလက်ရှိမြန်မာနိုင်ငံမှာလူခွေရေးနဲ့ပတ်သက်လို့ခုနကပြောနေလို့ပဲအများကလည်းသုံးသပ်ကြပါတယ်။လူခွေရေးဆိုတဲ့ဟာကတစ်ချိန်လုံးကဆိုရင်တော့တော်တော်လေးအတန်ထွက်တယ်။ဒါပေမဲ့လူခွေရေးနဲ့ပတ်သက်လို့နောက်ပိုင်းမှာတော်တော်လေးလူခွေရေးနဲ့ပတ်သက်ပြီးတော့ပြောကြဆိုကြလှုံ့ဆော်ကြတာနည်းလာတယ်။အဲ့တော့ဒီကြားထဲမှာလူခွေရေးလှုပ်ရှားသူတွေကိုပြင်းပြင်းထန်ထန်ဝေဖန်တဲ့အမုန်းစကားတွေပြောပြီးတော့တိုက်ခိုက်တာတွေကျွန်တော်ကြုံနေရပါတယ်။အဲ့တော့လူခွေရေးဒီလှုပ်ရှားသူတွေရဲ့နေထားလက်ရှိ NLD အစိုးရအောက်မှာဘယ်လောက်ထိလွတ်လပ်လုပ်ကင်ခွင့်ရှိပါလဲ။
ဆိုတော့ကျွန်တော်တို့ဒီခုလက်ရှိမှာပေါ့နော်လူ့ခွင့်ရေးလှုပ်ရှားသူတွေအနေနဲ့ဟိုအခက်ဟိုတုံ့ပြန်နေရတဲ့အခြေအနေတွေကတော့ဘက်ပေါင်းစုံကနေလာနေကြတာရှိတယ်ကြဆိုတော့အခုပထမတစ်ချက်ကတော့ဒီတမန်တော်ဘက်ကပေါ့နော်တမန်တော်ကနေပြီးတော့အရင်ကတည်းကသူကလူ့ခွင့်ရေးဖွဲ့စည်းတွေဆိုတာကဟိုအများအားဟိုဝါရပ်ပြန်ပြီးတော့ဟိုဥစားဟိုပြည်သူတွေဟိုအပြုတ်သဘောမမြင်အောင်လှုပ်ဆောင်ခဲ့တာတွေအများရှိတာပဲဒုတိယကသူကတော့အခုအစိုးရပေါ့နော်အစိုးရတက်လာတဲ့နောက်ပိုင်းမှာဟိုကျွန်တော်တို့ဒီအရင်ကဆိုလို့ရှိရင်ဒီဟို ကျွန်တော်အစိုးရကိုယ်တိုင်ကဟို NLD ပါတီ NLD ထောက်နေဒီကိုယ်တိုင်ကအရင်ကဆိုရင်လက်မထပ်တဲ့ဟိုရှင်နေမျိုးတွေအများကြီးရှိခဲ့ပေမဲ့လည်းခုနောက်ပိုင်းမှာတော်တော်ကြီးအကန့်အသတ်လောက်တာတွေဟိုကြုံလာရတယ်အခုဆိုလို့ရှိရင်ကရားတို့ဘာတို့မှဆိုလို့ရှိရင်လည်းတော်တော်ကြီးဟိုပြည်နယ်ဒေသနဲ့အစိုးရကနေပေါ့နော်အကန့်အသတ်တွေအများကြီးလုံလာတာတွေတွေ့ရတယ်တစ်ချိန်တည်းမှာဒီလိုမျိုးရန်တရားတွေအစိုးရတရားတွေအဖွဲ့အစည်းတွေရတယ်မကဘဲနဲ့ဒီတီတူဒီကိုလူတွေကခုနပြောရတဲ့အစိုးရထောက်ခံတဲ့လူတွေပေါ့နော်အစိုးရထောက်ခံတဲ့လူတွေရောပြီးတော့တက်မတော်ထောက်ခံတဲ့လူတွေရောပဲပေါင်းစုံကနေကျွန်တော်တို့ဟိုပြားပေးရကြုံလာရတယ်ခင်ဗျာအစိုးရဝယ်ဥမာတနေ့ရမှာသွားပြီးတော့ကျွန်တော်လူ့ခွင့်နဲ့ပတ်သက်ပြီးတော့ဟိုလှုပ်ရှားမှုတစ်ခုလုပ်မယ်ဒါမှမဟုတ်လို့ရှိရင်တင်နာမဲ့ဖြစ်ဖြစ်ပေါ့နော်ဟိုစနေဝေးတစ်ခုလုပ်မယ်ဆိုလို့ရှိရင်အရင်ကနဲ့စာလို့ရှိရင်အရင်ကဆိုလို့ရှိရင်တော့ကျွန်တော်တို့ကဟိုအစိုးရကိုအဓိကโอ้คุณพี่จะไปต่อเลยเลิกได้เลยป่ะเนาะกูรอบไปมาจะอะไรไม่กลับเลยจนปิดดูดิก็ป่ะยังเนกาทีฟตัวนี้นี่ชื่อได้คําว่าโหชุบไปมากูลูกคุณเอกก็ช่อๆดูเนี่ยกูลงจงนี้ด้วยอ้ายเปลี่ยนชินษาได้คําดูชื่อป่ะเนาะทุกทีเป็นภิกขาผิดแต่ data ริมมาชุบไทนาละนักไก่ data ริมมาผิดสิดีกูยะไก่ data มาไม่ผิดสิป่ะเนาะลูกดีลูกคุณเอกโหกากวยไอ้ลูกนี้ลูกคุณเอกอภิชีทําหมดจริงเจื้อยะอาภิชีเจอยะแฟอภิชีดิชัวร์แน่ดิ NGO ดิชัวร์แน่ดิตลอดเลยโหအဲ့ဒီတနေ့နေ့ချင်းတဲ့အခါမှာဟိုအရာဟိုကိုယ့်ရဲ့လုံးချူတော့အရာရောကိုယ့်ရဲ့ဒီလုံးနိုင်စွမ်းအလုံးနိုင်တဲ့အတိုင်းတာအရာရောအများကြီးစမ်းသပ်တယ်ကြိုးအောင်ပါခင်ဗျာ။เนาะ
ကျွန်တော်တို့ရှင်တွေကိုအလှည့်ပေးကြပါလေအရင်ဆုံးတော့ကိုပါထွန်းတူတုတ်ဆွေးနွေးမိများလို့ရပါတယ်ခင်ဗျာ
။ဒီမေရိကန်နိုင်ငံနေပြီးတော့မြန်မာအစိုးရအလို့အခွင့်ရချုပ်ပေါက်တာတွေရှိပါတယ်ဆိုပြီးတော့အစည်းအဝေးပြေဆိုတာတွေအရေးယူတာတွေပြရားပေးတာတွေရှိခဲ့ဘူးကနေကိုတင်ရလဲပဲဆီဝိုင်းပိတ်ဆိုခဲ့ဘူးကလေဒါနဲ့ဒီအားတွေကပြတ်မှတ်ကိုမထိခဲ့ပဲနဲ့ပြည်သူတွေပဲအထိနာခဲ့ပါလေအားအဲ့လိုပိတ်ဆိုခဲ့တဲ့သူပြည်သူတွေပဲဆီဝိုင်းကြိုက်ကြတာဖြစ်ခဲ့ပါလေဒီကဲအမှန်ဖြစ်ပြမှုကိုပြည်ဝင်မှနေတဲ့ကျွန်တော်တို့တော့မှအကုန်မသိပါဘူးအစိုးရအကြီးညာတာတမျိုးသတင်းဌာနမျိုးစုံတွေကနေပြီးတော့ပြောတာတဖုံနဲ့ဖေဟာရောမလို့တော့မသိခဲ့ပါဘူးဒါကြောင့်အမှန်တရားကိုသိရင်လည်းဆိုလို့ရှိရင်ပြည်ပြမှုတွေကိုပြုလုပ်တဲ့ပုံစံနဲ့ပြုလုပ်ခဲ့တဲ့ပုံစံတွေနဲ့ပေါင်းမှသာလည်းအမှန်တရားကိုသိရမှာဖြစ်ပါတယ်
။ဟုတ်ကဲ့။
အဲလိုအမှန်တရားကိုသိပြီဆိုလို့ချင်းအကောင်းဆုံးကတော့အတွင်းကြကြဝင်ရောက်ပူပေါင်းမယ်။ပြဿနာဘာကြောင့်ဖြစ်တယ်။ဒီပြဿနာကိုသိအောင်လုပ်မယ်။ဒီပြဿနာကိုဘယ်လိုဖြေရှင်းရင်ကောင်းမလို့ဆိုနီးပေါင်းစုံနဲ့စဉ်းစားမယ်။စဉ်းစားပြီးတော့အကောင်းဆုံးနည်းလမ်းနဲ့ဖြေရှင်းမယ်ဆိုရင်လည်းအထိနာတဲ့နော်ပြည်သူတွေလည်းအထိနာတဲ့ကိစ္စဖြစ်နိုင်လိမ့်မယ်လို့ထင်ပါတယ်။ခုနီးရတော့ပြည်သူတွေကိုအထိနာရမယ်လို့ထင်တဲ့အတွက်တော်တင်ကြရင်ဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုဘာထွန်းပြောတဲ့ခါမှာねကျွန်တော်နယ်လေးရှင်းလင်းထပ်ပြောချင်တာကခုခုနမနေ့ခုနကတော့ကုသစင်ဥသစင်ရှင်းပြရထဲမှာပါပါတယ်ရေဥတခတ်မှုမှာခုနရင်းနှောင်းကလူစီးပွားရေးတန်ခတ်တာတမျိုးဒါမှမဟုတ်ရင်ဒိတ်ကြိုက်လူခွင့်ချိုးပေါမှုတွေမှာပတ်သက်တဲ့လူတွေကိုပြစ်မှတ်ထားပြီးတော့ရေဥတာတမျိုးနှစ်မျိုးတော့ရှိပါတယ်အဲ့ဒါကိုကျွန်တော်ပြန်ပြီးသုံးသပ်ပြီးပြန်ပြီးပြပါမယ်နောက်တော့ရှစ်တူးကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုတီးလည်မှုတို့တို့ဆွေးနွေးပြီးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့လက်ရှိအစိုးရစစ်တပ်အားနော်မင်းအဲ့လိုချင်တဲ့အဖွဲ့တင်မဟုတ်ဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်။ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တို့အခုကချင်ပြည်နယ်မှာသူတို့မတရားသွားပြီးတတ်ခိုက်နေတာကိုနော်ကချင်ပြည်သူတို့ကမင်းအဲ့ရေးကိုနော်ဆန္ဒပြတယ်။မင်းအဲ့ရေးကိုလူချင်ပါတယ်နော်မင်းအဲ့ဆန္ဒလာပြတာကိုနော်မင်းအဲ့ကိုတောင်းဆိုတယ်ဆန္ဒလာပြတာကိုသူတို့ကဆက်ပြီးတော့ဖမ်းဆီးတယ်နော်အမျိုးမျိုးကြံစီတော့လှုပ်ဆောင်တယ်ဖမ်းဆီးနေတာကိုကျွန်တော်ကြည့်မယ်ဆိုရင်မင်းအဲ့လူချင်တဲ့စစ်တပ်မဟုတ်ပါဘူးဗျ။ဒီလိုလိုလေနဲ့စစ်တပ်ပဲเนาะတိုင်းလာအလုံးကိုเนาะတို့ကအာဏာထိန်းချုပ်ဖို့တို့လုံဆောင်တဲ့စစ်တပ်เนาะအစိုးရလည်းပါဝင်တယ်ဘာဖြစ်လဲဆိုတော့เนาะရခိုင်ပြည်နယ်မှာเนาะလူပင်ထိုးပေါက်တာကိုเนาะဗိုလ်ချုပ်ဝင်းအောင်လှိုင်ကဘာပြောလဲဆိုတော့လက်မခံဘူးအဲနိုင်ငံကလာပြီးတော့ဝင်ရောက်စီးနေဖို့ပြေဆုံးဖို့လက်မခံဘူးเนาะနောက်ပြီးတော့လာပြန်ဟောဒေါ်သန်းစစ်ကြီးရပါကျော်လည်းလာစစ်စစ်ဘာလက်မခံဘူးအဲ့ဒါကိုကြည့်မှဆိုရင်နောက်ကွယ်ကအစိုးရသည်နော်အစိုးရထိတ်တန်းကောင်းဆောင်သည်နော်စစ်တပ်နဲ့ပူးပေါင်းပြီးတော့တစ်ဖက်ကအစာကိုပေးနေလို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာ
သူတို့ရှင်တို့ပေးစာလေးနည်းဖတ်ပြချင်ပါလေကိုမျိုးစုံအောင်ဆိုတဲ့စာသူပေးထားတာတော့သူရေးထားတာတော့ရေးယူမှုကအဖြစ်မဟုတ်ပါဘူးတဲ့တကယ်အစ်မတိုးတက်ပြောင်းလဲခြင်းနဲ့အမှန်တိုင်းလူကုံတိတ်ခါနဲ့အညီဖြစ်စေခြင်းနဲ့ဆိုရင်တော့ပူးပေါင်းဆောင်ရွက်ပါတဲ့နောက်ကိုကျော်မြင့်ဆိုတဲ့တော်ရှင်တယောက်ကလည်းပေးစာပြဖို့ပါလေအမေရိကန်ပြောင်စုရဲ့ရေးယူတန်ခတ်မှုတွေကလိုအပ်တယ်လို့ထိရောက်မှာမဟုတ်ပါဘူးတဲ့ဘာကြောင့်လဲဆိုတော့အဓိက criminals ဒီရာဇဝတ်မှုကျူးလွန်သူတွေကတန်ခတ်ရေးယူတာကနေပြီးတော့လွတ်မြောက်နေစေဖြစ်လို့ပါတဲ့ဒါတော့တော်ရှင်တွေအမြင်ဖြစ်ပါတယ်ကျွန်တော်ပင်နိုင်ဆွေးနွေးတဲ့သူတွေအရင်ဆုံးလှည့်ပေးကြပါလေဥစောချက်ကိုအရင်ဖိတ်ခေါ်ကြပါလေခင်ဗျာခုနကတော်ရှင်တွေဆွေးနွေးထားတဲ့အထဲမှာသူသဖြင့်ကိုပါထွန်းပြောထားတဲ့အထဲမှာ တိုင်းပြည်ကိုဒီရေးယူမှုတွေကတိုင်းပြည်ကိုထိခိုက်စေပါလေတဲ့အဲ့တော့ပူပေါင်းဆောင်ရွက်တဲ့ဟာမျိုးပေါ့နော်ဟိုဆိုးရနေဖြစ်အာနာပိုင်နဲ့ပူပေါင်းဆောင်ရွက်ပြီးအပြေထုတ်တဲ့နည်းကိုသုံးပါဆိုတဲ့ဟာမျိုးပြောပါလေဥစ္စာချက်အမြင်လေးသိကြပါလေခင်ဗ
ျလက်ရှိချက်ကကျွန်တော်တို့လုံဆောင်တဲ့အချိန်မှာသူတို့အနေနဲ့အဲပုံနှိမ်တာမှုမရှိတဲ့အပိုင်းကအများကြီးတွေ့ရတယ်ကျွန်တော်တို့ဒီမှာအဲလက်တွေ့ကျွန်တော်တို့အောက်အောက်ချင်းဖြစ်တဲ့အခြေအနေအမြင်ထားတယ်အများကြီးရှိတာပေါ့နော်အပေါ်ကလည်းအပေါ်ကအမိန်ပေးလိုက်တာတမျိုးအောက်ချင်းဖြစ်တဲ့ဟာတမျိုးအယူဖြစ်နေတဲ့အမြင်ထားအများကြီးရှိတယ်အဲ့ဒါကြောင့်အဲဒီဟာကကျွန်တော်တို့ဒီဖိအားပေးတဲ့အပေါ်မှာဒီတင်းတင်းထန်ထန်ဖိအားပေးတဲ့ဟာကကျွန်တော်တို့ပြည်သူလူထုဒီကျွန်တော်တို့ပူပေါင်းပြီးမှလုံးဆောင်ပြီးမှအတူတူဟိုဝိုင်းဝန်းဖြည့်ချင်းတွေဆိုတော့ဒီတပ်ပက်ပိုင်းဆိုင်ရာအကောင်ဆောင်တွေနဲ့အတူတူလက်တွဲမယ်ဆိုတော့ကျွန်တော်တို့ပြည်သူတွေအမြင်နဲ့ကတော့ပူပေါင်းဖို့ကနည်းနည်းနီးလန်းကနည်းနည်းခက်တဲ့အနေအထားမှာရှိတယ်လို့ကျွန်တော်သုံးသပ်မိတယ်ဗျ
။ကုသစင်ကိုကျွန်တော်နောက်ဆုံးမေးချင်ပါတယ်ခင်ဗျ။အခုခုနကသရရှင်တွေသုံးသက်သွားတဲ့တချို့သုံးသက်သရရှင်တွေရဲ့အမြင်ပေါ့နော်နိုင်ငံကိုထိခိုက်မယ်ဆိုတဲ့အမြင်ခုနကဒီရေးယူတန်ခတ်မှုတွေကိုသူတို့မြင်တာကနိုင်ငံကိုထိခိုက်စေတယ်အရင်တော့ကအစိုးရလည်းပြောပါတယ်ဒီထိကဲ့ဟိုလူတူချင်းထိကဲ့တာဆိုလို့ရှိရင်တခြားလူတို့ကပါထိကဲ့တယ်ဆီရဆိုပြီးတော့အများအားသုံးကြပါတယ်အခုလည်းတချို့သရရှင်နေမြင်မှာအဲ့ဒါကြီးတွေ့ရပါတယ်နောက်တစ်ချက်ကတော့ဟိုဒီလိုမျိုးပြားပေးရတဲ့ဆိုင်အာနာပိုင်နဲ့ပူပေါင်းဆောင်ရင်အပြည့်မရှိဘူးလားတခြားအပြည့်မရှိဘူးလားဆိုတော့သုံးသက်ချက်ပါဥသက်စင်ရဲ့အမြင်သိကြပါတယ်ခင်ဗ
ျပထမတစ်ခါကတော့ကျွန်တော်တို့ကဒီလိုမျိုးပေါ်တော့ဒီအခြေအနေပြစ်ဆိုခြင်းဟာတိုင်းပြည်ပြည်သားကိုထိကဲ့တယ်ဆိုတဲ့ဟာကဒါကတော့ဟိုထွက်တော့လို့ပေါ့ဆန်ဆန်ဆန်မျိုးရှိရောဗျာပထမတစ်မျိုးကတော့ဒီလိုတင်မှတ်ထားပြီးတော့အရေးကြီးတဲ့ကိစ္စနဲ့သူနိုင်ငံလုံးကိုနိုင်ငံလုံးမှာရှိတဲ့အရေးပါတဲ့အစိုးရတွေရဲ့လုံးကိုတင်မှတ်ထားတတ်ခဲ့တဲ့စီးပွားရေးတွေရဲ့လုံးကိုဟိုဘောတော့တူလေးအောင်လုပ်တဲ့ဆီကနှစ်ခုရှိတယ်အခုဆန်ရှင်ကတော့အဓိကတော့တင်မှတ်ထားပြီးတော့ဒီကအရေးကြီးပြီးဆိုတဲ့ဟာပေါ့နော်အဲ့ဒီကတော့သူကနောက်တစ်ခုကလည်းအခုတင်မှတ်ထားပြီးပြီးဆိုရဲဆိုတာကလည်းပြောလို့ရှိရင်တော့တမတော်ကနေပြီးတော့အရေးကြီးတဲ့အဖြစ်မှုအဖြစ်ရှိပါတယ်လို့လက်ခံရေးယူထားတဲ့ပုံကိုယ်တွေကိုရေးယူတာနိုင်ငံကဆန်ဆန်ဆန်ညုံးအုပ်ဝင်လိုက်တာလည်းရေးယူတာအဲ့တော့တရားကလည်းကတကယ်လို့နိုင်ငံကဆန်ဆန်ဆန်ညုံးကိုဆက်ပြီးမလိုက်နိုင်ဘူးဆိုလို့ရှိရင်ဒီကတ်ဆက်ပြီးရေးယူမယ်ဆိုရဲ message ကိုပေးတာပေါ့ဗျာအဲ့တော့ဆိုရင်အဲ့ရနဲ့တပိုင်းတပေါင်းနဲ့ဆိုတော့ဒုတိယနေကုန်ဒုတိယပြဿနာကလည်းပါလဲဆိုတော့ဒီလိုမျိုးနိုင်ငံတကာနဲ့နော်ပူးပေါင်းဆောင်ရွက်ဖို့ဆိုတာတကယ်အရေးကြီးပါတယ်နိုင်ငံတကာကတစ်ဆုံးကပြောနေတာနိုင်ငံတကာကလည်းကတော့နဲ့အစိုးရကတော့တက်မတော်ကတော့နိုင်ငံတကာနဲ့ပူးပေါင်းဆက်ပြီးတော့ဒီမှာလက်ရှိဖြစ်နေတဲ့လူခွင့်ပြဿနာတွေဖြေရှင်းပါရောထားတယ်။အဲအားလုံးနိုင်ငံကလည်းသတိပြုလို့ပြောနေတယ်၊ကုလသမဂ္ဂလည်းပြောနေတယ်၊နိုင်ငံတကာကလည်းပြောနေတယ်။အဲ့တော့ဒီကအရေးကြီးဆုံးအဖြေကတော့ဝိုင်းမရှိနေတဲ့လက်ရှိအစိုးရရဲ့တက်မတော်ရဲ့လက်ရှိရှိနေတဲ့နိုင်ငံတကာနဲ့ဆွတ်ဆွဲထားတဲ့ဟုတ်လားမဟုတ်လားတော့မသိဘူးလား။နိုင်ငံတကာနဲ့ဆွတ်ဆွဲထားတဲ့လူခွင့်ပြုဖို့မှုတွေကိုနိုင်ငံတကာနဲ့ပူးပေါင်းဖြေရှင်းနေတာဖြင့်အဖြေဖြစ်ပါတယ်။ဟုတ်တက်တက်ပြောနေရနိုင်ငံကလည်းတက်တက်ပြောနေရဒီတက်တက်တက်တက်ပြောနေရကအဖြစ်မဟုတ်ပါဘူးအဲ့တော့ကြီးညက်ပုံပြီးနိုင်ငံကောင်းမှုဒီထက်ရှေ့ဆက်ပြီးတော့လူခွင့်ရေးအခြေအနေတိုးတက်ကောင်းမှုဆိုလို့ရှင်တော့လက်ရှိအစိုးရကောတက်မတော်ကောနိုင်ငံကောရောအခြေအနေအလုံးကိုပူးပေါင်းဆောင်ရွက်ဖို့ရည်ကြီးပါတယ်အဲ့ဒါကလည်းကျွန်တော်နိုင်ငံအဖြစ်ဖြစ်ပါတယ်ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာသရရှင်တွေရဲ့ခုနကတချို့သူရဲ့အမြင်တွေနဲ့ပတ်သက်ပြီးတော့ကုသစင်ပြန်လို့ဖြည့်ဆို့သွားတာကိုနားလည်မယ်လို့ထင်ပါတယ်ခင်ဗျာကျွန်တော်ဓာတ်ရည်လိုက်စီစဉ်အချိန်လဲစစ်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဥသက်စင်ဥသောချက်ဂျိုးဆက်ဝါနဲ့ကျွန်တဲ့သရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရည်လိုက်စီစဉ်ဒီမှာရနာကိုပြပါခင်ဗျာ
အဲ့ဒါကတော့ကိုသားညွန့်ဥစီစဉ်တက်ဆက်တဲ့အင်္ဂါညဓာတ်ရည်လိုက်ထုတ်လွှင့်ချက်ကိုကျွန်တော်တို့ပြန်ပြီးတော့နောက်တစ်ချိန်ထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOA American တန်မြန်မာပိုင်းကပို့တဖူးနေ့မနေ့ကအစည်းအဝေးကိုဆက်ပြီးတော့အတန်လှွင့်နေတာကိုသတင်းရှင်များနားဆင်နေကြတာဖြစ်ပါတယ
်။မေဂန်ဆိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါရမယ်ခင်ဗျာ
။ဇင်ဘာဘွေနိုင်ငံမှာဇူလိုင်လ30ရက်နေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲရလဒ်အပေါ်အငင်းပွားစရာဖြစ်ခဲ့ပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေဆိုးရွားလာခဲ့ပါတယ်။ရွေးကောက်ပွဲရလဒ်အဖြစ်လက်ရှိသမ္မတအီမာဆန်မန်နန်ဂါဝါကပြိုင်ဘက်အတိုက်ခံခေါင်းဆောင်နယ်ဆန်ချာမီဆာကိုပုတ်ကာတိကာနဲ့အနိုင်ရခဲ့ကြောင်းကြေညာခဲ့တာဖြစ်ပါတယ်။ဇင်ဘာဘွေနိုင်ငံမှာလက်ရှိဖမ်းဆီးရိုက်နှက်မှုတွေနဲ့အခြားနှင်းပန်းနှိပ်စက်မှုတွေအထူးသဖြင့်စန့်ကျင်ဘက်အတိုက်ခံတွေကိုပြစ်မှတ်ထားဖြိုခွဲမှုတွေအပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အလွန်မဲဆိုးရိမ်မကင်းဖြစ်ရကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးဟက်သာ နူရက်ကပြောပါတယ်။ရွေးကောက်ပွဲကျင်းပပြီးစီခဲ့တဲ့ဇင်ဘာဘွေနိုင်ငံမှာအကြမ်းဖက်မှုချိန်ချောက်မှုဒါမှမဟုတ်အနှောက်အယှက်ပေးမှုစတာတွေမရှိသင့်ဘူးလို့လည်းသူကပြောပါရယ်အမေရိကန်ပြည်ထောင်စုအတွက်နောက်ထပ်စိုးရိမ်မကင်းဖြစ်မှုကတော့ ဇမ်ဘီယာနိုင်ငံမှာခိုလုံခဲ့တဲ့ဇင်ဘာဘွေဗန်နိုင်းဝင်ကြီးဟောင်းတန်တိုင်းဘီဒီကိုဇင်ဘာဘွေအာဏာပိုင်တွေလက်ထဲလွှဲပြောင်းခဲ့တဲ့ကိစ္စပါတရားရုံးအမိန့်နဲ့မစ္စတာဘီဒီကိုဇင်ဘာဘွေပြန်ပို့ဖို့တားမြစ်ထားတာကိုဇမ်ဘီယာအစိုးရကမလိုက်နာပဲအတင်းအကျပ်လွှဲပြောင်းခဲ့တာဖြစ်ပါတယ်ဇင်ဘာဘွေဗန်နိုင်းဝင်ကြီးဟောင်းမစ္စတာဘီဒီဟာဇင်ဘာဘွေနိုင်ငံရဲ့ဒီမိုကရေစီရေးအပြောင်းအလဲလှုပ်ရှားမှုမှာအရေးပါတဲ့ခေါင်းဆောင်တစ်ဦးဖြစ်ပါတယ်အခုလိုဇမ်ဘီယာအစိုးရနေအခုလိုဇမ်ဘီယာအစိုးရရဲ့လုပ်ရဟာအလွန်စိတ်ပျက်စရာကောင်းကြောင်းမစ်နယူးယောက်ကဆိုပါရယ်ဇင်ဘာဘွေနိုင်ငံဟာအရင်ကရိုဒက်ရှင်နိုင်ငံအမည်နဲ့လူပြုအစိုးရအုပ်ချုပ်စဉ်လွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့ကြတဲ့ဇင်ဘာဘွေလူမျိုးတွေကိုဇမ်ဘီယာနိုင်ငံကခိုလုံခွင့်ပေးခဲ့တဲ့ဖြစ်ရပ်ကိုလည်းဟက်သနယူးယောက်ကထောက်ပြပြောဆိုခဲ့ပါရယ်အမေရိကန်အစိုးရအနေနဲ့လည်းမစ္စတာဘီတီကိုဇင်ဘာဘွေနိုင်ငံအတင်းကျပ်ပြန်ပို့ခဲ့တဲ့လုပ်ရနဲ့ပတ်သက်လို့ဇမ်ဘီယာကောင်းဆောင်တွေနဲ့ဆွေးနွေးဖို့ရှိပါရယ်တန်တိုင်းပီဒီရဲ့လုံခြုံရေးနဲ့ကောင်းမွန်စွာထားရှိဖို့အတွက်အခုဆိုရင်ဇင်ဘာဘွေအစိုးရမှတာဝန်ရှိနေကြောင်းမစ်နယူးယောက်ကပြောပါရယ်မစ္စတာပီဒီရဲ့ရုပ်ပိုင်းဆိုင်ရာလုံခြုံမှုနဲ့သူ့မှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအခွင့်အရေးနဲ့လူ့အခွင့်အရေးအပေါ်လေးစားလိုက်နာဖို့တရားဥပဒေအရရောဇင်ဘာဘွေနိုင်ငံရဲ့နိုင်ငံတကာဆိုင်ရာကျင့်ဝတ်ဝတ္တရားနဲ့ဂတိကဝတ်တွေနဲ့အညီဆောင်ရွက်ဖို့ဇင်ဘာဘွေခေါင်းဆောင်တွေကိုအမေရိကန်အစိုးရကတောင်းဆိုကြောင်းလဲမစ္စနယူးယောက်ကဆိုပါရယ်ဒါအပြင်အမေရိကန်ဆိုးရအနေနဲ့သူတို့ရဲ့စိုးရိမ်ပူပန်မှုအတွက်ဇင်ဘာဘွေနဲ့ဇမ်ဘီယာနိုင်ငံတွေရဲ့တန်အမတ်တွေကိုဖိတ်ခေါ်ဆွေးနွေးခဲ့ပါတယ်။တရားသူကြီးကတော့မစ္စတာဘီတီကိုအာမခံနဲ့ပြန်လွှတ်ပေးခဲ့ပြီးလက်ရှိမှာတော့သူ့ကိုနေအိမ်ကျေကျုံးနဲ့ထိန်းသိမ်းထားပါတယ်။ဇင်ဘာဘွေနိုင်ငံဟာတမိုင်းကြောင့်အရာသူ့ရဲ့နိုင်ငံသားအားလုံးအတွက်တောက်ပတဲ့အနာဂတ်စီကိုရှောင်လန်းဖို့အခွင့်အလမ်းရခဲ့ပေမဲ့ရွေးကောက်ပွဲဖြစ်စဉ်မှာဖွဲ့စည်းပုံအခြေခံဥပဒေအခွင့်အရေးနဲ့လုံထုံးလုံနည်းတွေကိုလေးစားလိုက်နာမှုမရှိပဲအကြမ်းဖက်မှုတွေကြောင့်အဲ့ဒီလိုအခွင့်အလမ်းကောင်းကိုလက်လွတ်ဆုံးရှုံးခဲ့ရတာဖြစ်ပါတယ်ရှင
်မေဂန်ဆိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
တော်ရရှိများကနားဆင်ကြရတာကအမေရိကန်ဆိုးရရဲ့သဘောထားအမြင်ဖြစ်ပါတယ် VOA ရဲ့အားပေါ်မဟုတ်ပါဘူးခင်ဗျာပြေမြန်မာပိုင်းကဗိုလ်ဘူးနေမနက်ခင်းစီစဉ်ကိုဆက်ပြီးတော့တန်လှည့်နေပါတယ်အခုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလည်းကကြေညာပါလိမ့်မယ
်တမနာဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမှာဆက်စပ်ရွေးအဖွဲ့အကြီးအကဲဟောင်းပေါ်နက်ပေါ်မန်နဖော့အနေနဲ့သူ့ပေါ်တင်ထားတဲ့ဗန္ဒိုင်းဆိုင်ရာဆွဲချက်18ခုတည်းက8ခုအပေါ်ခုံတမာရီအဖွဲ့ကပြစ်မှုထင်ရှားကြောင်းအင်္ဂါနေ့မှာဆုံးဖြတ်လိုက်တဲ့အပေါ်တမနာထရမ့်ကဝန်ထမ်းကြောင်းပြောကြားလိုက်ပါတယ်မစ္စတာမန်နဖော့အနေနဲ့ဒီဆုံးဖြတ်ချက်ကြောင့်ဆယ်စုနှစ်နဲ့ချီပြီးထောင်ဒဏ်ကြခံရခြင်းရှိနေပါတယ်။ဒီဖြစ်ရာဟာအမတန်စိတ်မချမ်းမြေ့ပွေရာကောင်းကြောင်းမန်နဖော့အတွက်သူ့အနေနဲ့စိတ်မကောင်းဖြစ်ရာကြောင်း West Virginia ပြည်နယ် Charleston မြို့ကရေကာလေစိတ်မှာသမရထရန့်ကပြောပါတယ်။မန်နဖော့အပေါ်တင်ထားတဲ့ဆွဲချက်10ခုကိုတော့အပြစ်ရှိတယ်မရှိဘူးဆိုတာကို Virginia ပြည်နယ် Alexandria မြို့မှာရှိတဲ့ခုံတမာရီအဖွဲ့ကမဆုံးဖြတ်နိုင်ခဲ့တဲ့အတွက်မှားယွင်းသောစစ်ဆေးစီရင်မှုအဖြစ်တရားသူကြီးကဆုံးဖြတ်လိုက်ပါတယ်။အင်္ဂါနေ့ကတရားရုံးရဲ့ဆုံးဖြတ်ချက်ဟာသမရအင်ဂျီရောအတွက်နှစ်ခါအထည်နာစီတဲ့ဆုံးဖြတ်ချက်ဖြစ်ခဲ့ပါတယ်။သမရရဲ့ကိုပိုင်ရှင်းနေဟောင်းမိုက်ကယ်ခိုဟန်းကသူ့အနေနဲ့ပြစ်မှုကျူးလွန်ခဲ့ကြောင်းအဆိုအရရှင်းနေတဲ့ထံရှောက်လက်ချက်ပေးခဲ့တာကလည်းသမရအတွက်ဒုတိယအကြိမ်အထည်နာသွားစေတဲ့ဖြစ်ရဖြစ်ခဲ့ပါတယ်။အမေရိကန်သမရထရန့်ရဲ့ကိုရေးရှင်းနေဟောင်းမန်နဖော့က2016ခုနှစ်သမရလောက်မဲဆွဲရေးအဖွဲ့ငွေကြေးဆိုင်ရာမှာဥပဒေကိုချိုးဖောက်မှုနဲ့တခြားဆွဲဆိုချက်တွေအတွက်ပြစ်မှုရှိကြောင်းအင်္ဂါနေ့ကဝန်ခံလိုက်တာဖြစ်ပါတယ်။မတိမငြိမ်အခြေအနေတွေနဲ့ကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုဆက်လက်ရှိနေဆဲဖြစ်ပြီးဒေသရင်းကိုပါရိုက်ခတ်လာတဲ့ကြောင့်စင်ကာပူမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကျက်တဲတွေကြုံခဲ့ရတဲ့ဖြစ်ရပ်တွေကိုအစပြုခဲ့တဲ့အကြမ်းဖက်ဝါဒီတွေရဲ့လှုပ်ရှားမှုတွေဟာဒီကနေ့အချိန်အထိရှိနေဆဲဖြစ်ကြောင်းစင်ကာပူနိုင်ငံမှာကျင်းပတဲ့စင်ကာပူလက်ချာမူဝါဒရေးရာဟောပြောပွဲအတွင်းတောင်ဆန်းစုကြည်ပြောကြတဲ့မင်းကွန်းထဲမှာအဲ့ဒီလိုထည့်သွင်းပြောကြခဲ့တာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှပြုလက်ခံမထားသလိုနိုင်ငံတကာအသံဝိုင်းကဆွဆွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်ခဲ့တာမရှိကြောင်းတုံ့ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်9000လောက်ကိုပြန်လည်လက်ခံရမှာကူညီဖို့အတွက်မြန်မာအစိုးရကသဘောတူထားပေမဲ့အခုထိရခိုင်ပြည်နယ်ကိုတွားရောက်နိုင်ဖို့ကုလသမဂ္ဂကစောင့်ဆိုင်းနေရုံပဲလို့ကုလသမဂ္ဂဌာနကိုယ်စားလှယ် Nut Otsby ကရိုက်တာသတင်းဌာနကိုပြောကြားလိုက်ပါတယ်
နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာခဲ့တာပါခင်ဗျာအခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ပါအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်ကျွန်တော်ကြောင်းပါပါ
This program has come to you from the Voice of America, Washington.